Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ရဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်ဒီဒေါ်နယ်ထရန့်ကသူပြောခဲ့ပြီးတော့စကားရှိတဲ့အတွက်ကြောင့်သူတို
့မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုတော့မှအင်ဂျင်နိုင်တဲ့အတူတင်ပြပေးတော့မှာပါဒီကိစ္စသတင်းတွေထဲမှာဆိုလို့ရှိရင်တော့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ပြန်လည်အနိုင်ရရှိသွားပါတယ်သူရွေးကောက်ပွဲအနိုင်ရတဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကလည်းချီးကျူးကြိုဆိုကြပါတယ်ရွေးကောက်ပွဲမှာရုရှားလိုယူဆရတဲ့ထိမ့်ချောက်နှောက်ယှက်မှုတွေလည်းကြုံခဲ့ရပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရန့်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့အပေါ်မြမအရေးအကဲခတ်တွေရဲ့သုံးသက်ချက်တွေကိုတင်ဆက်တဲ့အခါမှာတော့
ဒီဒေါ်နယ်ထရန့်ကသူပြောခဲ့ပြီးတော့စကားရှိတဲ့အတွက်ကြောင့်သူတော့တက်လာခဲ့လို့ရှိရင်ဒီရုရှားယူကရိန်းပေါ့စစ်ကိုရပ်တန့်မယ်ဆိုရင်ဟိုဆုံးရှုံးမှုတွေပေါ့ဒီတဲ့ပို့တော့မဆုံးရှုံးတဲ့အနေအထားတစ်ခုတော့ဖန်တီးဖို့ကျွန်တော်တို့ကမျှော်လင့်နေကြရတာဒါကနံပါတ်1တစ်ချက
်သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမေရိကန်ဒီမှာတီထောင်စုမှာကျင်းပခဲ့တဲ့သမရရွေးကောက်ပွဲနဲ့ပတ်သက်လို့အထူးသုံးသက်ချက်ဆွေးနွေးဝိုင်းအစီအစဉ်ကိုလည်းထုံလင်းဖို့ရှိပါတယ်နောက်ပိုင်းမှာတော့ဂျန်စီမျိုးဆက်အားကစားကဏ္ဍစတဲ့အဖက်စင်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြမှာပါရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ဟာဒီမိုကရက်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုအနိုင်ရရှိလိုက်တာကြောင့်သမ္မတတန်၄နှစ်နောက်တစ်ကြိမ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ်
I want to thank the American people for the extraordinary honor of being elected your 47th president and your 45th president.
45ရောင်မြောက်နဲ့58ရောင်မြောက်သမ္မတအဖြစ်ရွေးချယ်ခဲ့ကြတဲ့ American ပြည်သူတွေအတွေ့အထူးဂုဏ်ယူဝမ်းမြောက်ကြောင်းကျေးဇူးတင်စကားပြောကြားလိုပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရန့်ကရွေးကောက်ပွဲအနေအားကြောင်းကြေညာတဲ့မိန့်ခွန်းထဲမှာပြောဆိုခဲ့ပါတယ်။မနေ့နောင်ပိုင်းရွေးကောက်ပွဲအပြီးရလဒ်တွေအားလုံးကိုတရားဝင်မကျင်ညာရသေးပေမဲ့ရေးတွက်ပြီးခဲ့တဲ့မဲအီအတွက်တွက်ချက်မှုရအနိုင်ရဆောင်ကျင်ညာနိုင်ခဲ့တာဖြစ်ပါတယ်။သမရရွေးချယ်ရေးပြည်내အထူးကိုယ်စားလှယ်မဲစုစုပေါင်း938မဲမှာအနိုင်ရဖို့အနည်းဆုံး280ရရှိဖို့လိုအပ်ပြီးမဲအီအတွက်ရေးတွက်ပြီးချိန်အထိသမရဟောင်းထရန့်ကအနည်းဆုံး289မဲရရှိထားပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်။သမ္မတဟောင်းထရန့်ရွေးကောက်ပွဲအနိုင်ရလိုက်တာကြောင့်အမေရိကန်သမိုင်းမှာ1890ပြည်လွန်နှစ်တွေနောက်ပိုင်းပထမဆုံးသမ္မတဟောင်းတဦးသမ္မတတက်တန်းနောက်တစ်ကြိမ်အနိုင်ရသူအဖြစ်မှတ်တမ်းတင်နိုင်တော့မှာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရမယ်လို့ခန့်မှန်းထားတဲ့ပြည်နယ်တွေထဲက Pennsylvania, Georgia, မြောက် Carolina, Wisconsin ပြည်နယ်တွေထဲမှာမဲအသာရပြီး Republican သမ္မတဟောင်းထရန့်ဒီကအနိုင်ရရှိခဲ့တာဖြစ်ပါတယ်
အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေတက်ဝင်ယုံကြည်တဲ့ဒီမိုကရေစီစနစ်အားနည်းသွားစေအောင်ရုရှားအနေနဲ့အနှောက်အယှက်ပေးတယ်လို့ယူဆကြောင်းရွေးကောက်ပွဲလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။မဲပေးသူတွေစိုးရိမ်ထိတ်လန့်ပြီးတော့အထင်မြင်လွဲမှားအောင်ဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ခြောက်လန့်မှုတွေအပါအဝင်လှုပ်ကြံဖန်တီးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေကိုငားပြည်နယ်ထက်မနည်းလှုပ်ဆောင်ခဲ့တယ်လို့ Cyber Internet နဲ့အခြေခံအဆောက်အအုံဆိုင်ရာလုံခြုံရေး Agency CISA တာဝန်ရှိသူတွေကပြောပါတယ်။ရွေးကောက်ပွဲနေ့မှာမဲယုံတွေကိုဘုံခွဲတိုက်ခိုက်မယ်လို့စူးစူးဝါးဝါချင်းချောက်ခံရတဲ့ပြည်နယ်တွေထဲမှာ Georgia, Michigan, Wisconsin,Pennsylvania, Arizona ပြည်နယ်တွေပါဝင်ပြီး Georgia ပြည်နယ်မှာအနည်းဆုံးမဲယုံ32ယုံကိုဘုံခွဲတိုက်ခိုက်မယ်ဆိုပြီးချင်းချောက်ခံရကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရသွားတဲ့အပေါ်ကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်ချီးကျူးစကားပြောဆိုကြပါတယ် Israel ဝန်ကြီးချုပ် ဘင်ဂျမင်နာတာညာဟုဟာထရန့်အနိုင်ရတာကိုပထမဆုံးချီးကျူးဂုဏ်ပြုသူတွေကတူဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကလည်းကမ္ဘာအရေးကိစ္စတွေမှာခိုင်မာတဲ့အင်အားတည်ဆောက်ပြီးငြိမ်းချမ်းရေးရောက်အောင်ကြိုးပမ်းမယ်ဆိုတဲ့ထရန့်ရဲ့ဂရိကူကိုပြောဆိုချက်တွေပေါ်အကောင့်တုံ့ပြန်ပါတယ်။ယူကရိန်းငြိမ်းချမ်းရေးအတွက်လက်တွေ့အကောင့်တွေဖော်နိုင်မဲ့မူဝါဒအဖြစ်သူကပြောဆိုပါတယ်။နေတိုးမဟာမိတ်အဖွဲ့ရဲ့အတွင်းမှုချုပ်မတ်ပစ်တက်ကလည်းထရန့်ရဲ့ဥဆောင်မှုနဲ့မဟာမိတ်အဖွဲ့ကြီးကိုဆက်လက်ဥဆောင်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။ပြင်သစ်သမ္မတအမနွယ်မက်ခရွန်ကလည်းထရန့်ရဲ့လက်တွဲလှုပ်ဆောင်မှုပြောဆိုပါတယ်။ဒါအပြင်ဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်ခီယာစတီမာနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်တို့ကလည်းထရန့်ရဲ့အောင်မြင်မှုကိုဝမ်းမြောက်ကြောင်းကြိုဆိုခဲ့ပါတယ်။တရုတ်အစိုးရကတော့အမေရိကန်ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားပါတယ်လို့ပြောဆိုပါတယ်။အိန္ဒိယဖိလစ်ပိုင်စတဲ့အာရှနိုင်ငံတွေကလည်းထရန့်အောင်မြင်မှုကိုချီးကျူးပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကတော့ထရန့်နဲ့ပတ်သက်လို့တစုံတရာပြောဆိုခြင်းမရှိသေးပါဘူ
းဖလော်ရီဒါမှာဒေါ်နယ်ထရန့်ရွေးကောက်ပွဲရလက်စောင့်ကြည့်နေတဲ့အခမ်းအနားကိုသတင်းတောက်6ဦးထက်မနည်းတက်ရောက်ခွင့်ပိတ်ပင်ခံခဲ့ရပါတယ် SCO Political Park သတင်းမီဒီယာတွေကသတင်းတောက်6ဦးသတင်းယူခွင့်ပိတ်ပင်ခံရတာဖြစ်ကြောင်း VOA အနေနဲ့အတည်ပြုနိုင်ခဲ့ပါတယ်။ Political Media ကသတင်းတောက်3ဦးနဲ့ဓာတ်ပုံရိုက်သူ2ဦးအစောပိုင်းမှာတက်ရောက်ခွင့်ပေးထားပေမဲ့အင်္ဂါနေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းခံလိုက်ရပါတယ်။လူဖြူအမျိုးသားရေးဝါဒီ2ဦးဟာ Pennsylvania ပြည်နယ်ကထရန့်မဲဆွယ်စည်းရုံးရေးအဖွဲ့မှာပါဝင်နေတဲ့ဆိုပြီး Political Magazine မှာရေးသားခဲ့တာနဲ့ပတ်သက်လို့ဆက်ဆက်နိုင်တယ်လို့ဒီကိစ္စနဲ့နှီးဆက်သူ2ဦးက VOA ကိုပြောကြားခဲ့တာပါ။နောက်ပိုင်းမှာတော့အဲ့ဒီလူဖြူအမျိုးသားရေးဝါဒီကိုမဲဆွယ်ရေးအဖွဲ့ကထုတ်ပေးခဲ့ပါတယ်။ Political ကို VOA ကမေးမြန်းရမှာတော့ဖြေကြားဖို့ရင်းဆန်ခဲ့ပါတယ်ရှင
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ19.69 kHz 1953ညာ19.25 kHz 11.83ညာ19.32 kHz ကိုသုံးသုံးငါတို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဘုဒ္ဓနေ့ VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံအပါအဝင်မလေးရှားအိန္ဒိယအင်ဒိုနီးရှားလာအိုဇင်ဘာဘွေစတဲ့နိုင်ငံတွေနဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးဟာပပောင်းဆုံးနှစ်ဖက်အကျိုးစီးပွားနဲ့စစ်မှန်တဲ့ဆက်ဆံရေးဖြစ်သလိုအပြန်အလှန်လေးစားမှုနဲ့အထောက်အကြပိုင်မှုအကျိုးစီးပွားတွေကိုအခြေခံတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုပါတယ်
။ В этом зале и послы дружественных настроенных на взаимодействие с нами Мьянмы Буркина Фасо
မော်စကိုကမနေ့ကမော်စကိုမှာကျင်းပတဲ့နိုင်ငံတော်တော်များများကဒါဇင်နဲ့ချီတဲ့နိုင်ငံတကာတန်တမာတွေခန့်အပ်လွှာတွေကိုလက်ခံတဲ့ကျင်းပရာပွဲမှာကလင်မင်နားတော်မှာပြုလုပ်ခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်ကအဲ့ဒီမှာပြောဆိုခဲ့တာပါအခမ်းအနားမှာပြီးခဲ့တဲ့ဒီဇင်ဘာလကတည်းကခန့်အပ်ထားတဲ့စစ်ကောင်စီရဲ့ရုရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးတစ်လင်းအောင်ရဲ့ခန့်အပ်လွှာကိုလည်းတခြားနိုင်ငံတွေနဲ့အတူတပေါင်းတည်းလက်ခံခဲ့ပါတယ်အနောက်နိုင်ငံတွေကတန်တပန်အများစုနဲ့ရုရှားနိုင်ငံနဲ့ပတ်သက်ပြီးမျက်မျက်တတဗဲမလိုက်ဖဲတမာတမာရှိရှိရှုမြင်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုရင်အခမ်းအနားထဲမှာရှိတဲ့ရုရှားနဲ့ဆက်ဆံရေးကောင်းမွန်တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကတန်တမာတချို့ကိုညှီညွှန်းပြောဆိုခဲ့ပါတယ
်။ထိုင်းနိုင်ငံဆူရတ်ဌာနီမှာမြန်မာအလုသမားတွေကိုတယ်ဆောင်လာတဲ့ကုန်ကားကိုထရက်ကားတစ်စီးနဲ့တိုက်မိရာကမြန်မာအလုသမား၄ဦးတေဆုံးပြီး၉ဦးဒဏ်ရာရခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြပါရယ်။ကားတိုက်မှုဖြစ်တဲ့နေရာမှာတင်ခီးတဲ့၂ဦးနဲ့ရေမောင်းစုစုပေါင်းလူ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီးအမျိုးသား6ဦးနဲ့အမျိုးသမီး4ဦးစုစုပေါင်း10ဦးဒဏ်ရာရခဲ့ကြောင်းလည်းထိုင်းနိုင်ငံတုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါရယ်ဒဏ်ရာရသူတွေကိုဆေးရုံကိုချက်ချင်းပို့ဆောင်ပေးခဲ့ပြီးဆေးကုသမှုပေးနေစမှာပဲဒဏ်ရာရသူတွေတဲ့ကနောက်တစ်ယောက်တိတ်ဆုံးခဲ့ပါရယ်ရင်မတော်မဆဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာအလုမားနှစ်ဦးကလည်းလမ်းဘေးမှာပုန်းခိုနေစဉ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဘန်ကောက်ကနေတောင်ပိုင်းခရိုင်ပတူလန်းကိုမြန်မာရွှေပြောင်းအလုသမားတွေကိုတင်ဆောင်သွားတဲ့ကားမတော်တဆဖြစ်ခဲ့တာလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ရေမောင်းသူဟာကားမောင်းစင်မော့ကားမောင်းတဲ့အချိန်မှာအိတ်ပျော်သွားတာဒါမှမဟုတ်အချိန်များလွန်းတာကြောင့်မြန်မာအလုသမားတွေလိုက်ပါလာတဲ့ကုန်ကားကိုနောက်ကဝင်တိုက်မိတာဖြစ်နိုင်ကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းသတင်းအစီအစဉ်ကိုကုစောမိုးကျော်နဲ့အတူတင်ဆက်ခဲ့တာပါကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဒီဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာမြမအရေးသုံးသက်သူတချို့ရဲ့အမြင်ကိုကြည့်ကြရအောင်ပါရှင်အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တဲ့အတွက်သမ္မတတက်တန်း၄နှစ်တာဝန်ယူခွင့်ရတော့မှာပါအမေရိကန်သမိုင်းမှာပထမဆုံးသမ္မတဟောင်းတဦးနောက်တစ်ကြိမ်တက်တန်းအတွက်အနိုင်ယူသူဖြစ်မှတ်တမ်းတင်နိုင်ခဲ့တဲ့ထရမ့်အစိုးရလက်ထက်မြမအရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါတယ်။မြမအရေးအခက်အခဲတချို့ရဲ့သဘောထားအမြင်တွေကိုရန်ကုန်ကစူးစီးပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင်
။အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်သမ္မတလောင်းလက်ရှိဒုသမ္မတကမလာဟဲရစ်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ကအနိုင်ရလိုက်တာကြောင့်သမ္မတသက်တမ်း၄နှစ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောပြီးတော့သူအနိုင်ရကြောင်းနဲ့ကျေးဇူးတင်ပါတယ်ဆိုတာကိုပြောဆိုသွားခဲ့တာပါအမေရိကန်နိုင်ငံဟာကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အတွက်သမ္မတရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်သမ္မတအပြောင်းအလဲမူဝါဒအပြောင်းအလဲတွေကိုတစ်ကမ္ဘာလုံးကစိတ်ဝင်စားကြသလိုအဲ့ဒီပြောင်းလဲမဲ့အရာတွေကလည်းကမ္ဘာကြီးပေါ်မှာအကျိုးသက်ရောက်မှုကြီးမားစေနိုင်တာမို့လို့အမေရိကန်သမ္မတရဲ့နေရာအပြောင်းအလဲကိုကမ္ဘာတစ်ဝန်းကစောင့်ကြည့်ကြတာမှာတော့မြန်မာပြည်တွင်းကလည်းအပါအဝင်ဖြစ်ပါတယ်ထရမ့်အမေရိကန်သမ္မတဖြစ်လာမယ်ဆိုရင်ကြာဆင်းလာတဲ့ကမ္ဘာစီးပွားရေးပြန်ပြီးတော့ဥမော်လာတာမြင်ရနိုင်တယ်ဆိုပြီးရှုမြင်သူတွေရှိသလိုစီးပွားရေးပြိုင်ဆိုင်မှုတွေတိုးလာနိုင်တယ်ဆိုပြီးရှုမြင်သူတွေလည်းရှိပါတယ်မြန်မာနိုင်ငံရေးလေးလာအကဲခတ်သူတဦးကတော့ဒေါ်နယ်ထရမ့်နိုင်ခဲ့မယ်ဆိုရင်ကမ္ဘာကိုယ်သားမကမြန်မာမှာပါရိုက်ခတ်မှုတွေရှိလာနိုင်မယ်လို့ရှုမြင်ပြီးကောင်းကျိုးထက်ဆိုးကျိုးပိုများနိုင်တယ်လို့သူကပြောပါတယ
်ဘာသမဘာဖြစ်လာရင်အမေရိကန်တို့ရောကမ္ဘာတစ်ခုလုံးတပါကောင်းကျိုးထက်ဆိုးကျိုးပိုများနိုင်မယ်လို့မြင်ပါတယ်အမေရိကန်ရဲ့စနစ်နဲ့ဒီမိုကရေစီဟာလေအစတခါရမှာဖြစ်ပြီးကမ္ဘာတစ်ဝန်းလုံးကပြောင်းလဲလာမယ့်အခြေအနေဒီပုံမှာဘယ်လိုတုံ့ပြန်ကြမလဲဆိုတာကအတော်စိတ်ဝင်စားဖို့ကောင်းပါတယ်ဒီကမ္ဘာလုံးရင်ဆိုင်ရတဲ့ခက်ခဲချက်တွေကိုကျော်လွှားပေါ်နိုင်ကြမလားဒီလိုဖြစ်ဆိုးတွေနဲ့တွေ့ကြရအောင်မလဲပုံမှန်ပဲစောင့်ကြည့်ရအောင်မယ့်အခြေအနေရှိပါတယ်ထရန့်ကမြမရေးကိုစိတ်ဝင်စားပြီးမယ်သူ့ရဲ့အုပ်ချုပ်ရေးအဖွဲ့အစ်အဲ့ဒါရေးကမ္ဘာနှံ့မှာအပြိုင်မှုတွေတိုးလာနိုင်တဲ့ရေကြောင့်မြမကြီးပေါ်မှာတောင်းမှုယတိပြမှတ်စာဘူးတော့ခက်နိုင်တယ်လို့ယူဆပါတယ်
။တင်းနေကမဟာဗျူဟာလေးလာရေးဖွဲ့ကဦးသိန်းထွန်းဦးကတော့ဒေါ်နယ်ထရန့်အနိုင်ရဖို့အတွက်လိုလားသူဖြစ်ပါတယ်။သူကတော့ထရန့်သာအနိုင်ရခဲ့မယ်ဆိုရင်ရုရှားယူကရိန်းစစ်ကိုရပ်နိုင်တာကြောင့်ကမ္ဘာစီးပွားရေးတိုးလာနိုင်မှုလှုပ်လာနိုင်မယ်လို့ရှုမြင်ပါတယ်။ဒေါ်နယ်ထရန့်တက်လာခဲ့မယ်ဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့ policy မူဝါဒအစ်စ်တွေချလာနိုင်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းသူကသူ့အမြင်အခုလိုပြောပြလာပါတယ်။
ဒီ Donald Trump ကသူပြောခဲ့ပြီးတော့စကားရှိတဲ့အတွက်ကြောင့်သူဒါတက်လာခဲ့လို့ရှိရင်ဒီ Russia Ukraine ပေါ့စစ်ကိုရပ်တန့်မယ်ဆိုရင်ဟိုဆုံးရှုံးမှုတွေပေါ့ဒီတဲ့ပို့တော့မဆုံးရှုံးတဲ့အနေအထားတစ်ခုတော့ဖန်ပြီးဖို့ကျွန်တော်တို့ကမျှော်လင့်နေကြရတာနံပါတ်1တစ်ချက်နောက်တစ်ချက်ကအဲ့တော့ဒေဂျာလာကဒီစစ်ကိုသာသူပြောတဲ့အတိုင်းသူရပ်တန့်သွားအောင်လုံးဝပြီးဆုံးသွားတဲ့ဒီလုံနိုင်ရမယ်ဆိုတော့သိကောင်းသွားမှာပေါ့ဒါသူ့ရဲ့အကောင်းဆုံးဆန်းဆောင်မှုတစ်ခုဖြစ်လာနိုင်ွယ်ရှိတယ်လို့ကျွန်တော်တို့မှန်းလို့ရတာစီးပွားရေးပိုင်းအပိုင်းကတော့ဟိုစီးပွားရေးဆိုင်ရာအတွေးအမြင်တွေတစ်ခုတော့သူယူလာနိုင်မလားပေါ့ဒါတော့ပြောင်းလဲတဲ့ဒုတိယအချက်ပါတတိယအချက်ကတော့ဘယ်လိုပဲပြောပြောပါလိမ့်တခြားနိုင်ငံတွေရဲ့အရေးတဲ့ကိုယ့်နိုင်ငံအရေးကိုအဓိကထားစိတ်ဝင်စားတဲ့အမေရိကန်သမားမျိုးတက်လာတဲ့အတွက်ကြောင့်သူတို့ရဲ့ဒီအမေရိကန်ဒီမိုကရက်စီလက်ထက်မှာဆိုတော့တခြားနိုင်ငံတွေကသူတို့ရဲ့ခေါင်းနဲ့အမျိုးမျိုးအောက်မှာဒါပြားပေးတာရေဝင်ဆက်ဖက်တာရှိတာပေါ့နော်ဒါတွေကတော့တော်တော်လေးအထက်ရောက်ပေါ့တက်တာဝါနေမယ်နေထားလို့ပြင်ပါဖြစ်ခဲ့လို့ရှိရင်တော့ကျွန်တော်တို့ဒီကဘာကြီးမှာရောဒီဆက်ဆက်နေတဲ့ဒေသတွင်းမှာရောကျွန်တော်တို့ကျန်တဲ့နိုင်ငံတွေမှာရောတော်တော်လေးအကျိုးမြတ်ကြီးရလာနိုင်ပါတယ်
လက်ရှိမှာတော့ရွေးကောက်ပွဲရလဲ့အရာအထက်လွှတ်တော်ကို Republican Party အများစုကအနိုင်ရခဲ့တာပါ။အောက်လွှတ်တော်ကိုတော့ဘယ်ပါတီကအများစုအနိုင်ရမယ်ဆိုတာအတိအကျမသိရသေးပါဘူး။ဒီ Eurasia Review ကနေဖော်ပြထားတဲ့ဆောင်းပါးမှာတော့မြမအရေးမှာဒီမိုကရေစီမြင့်တင်ရေးဥဆောင်နိုင်မှုကိုပြသဖို့အတွက်အရှိတောင်အရှာမှာမဟာဗျူဟာမြောက်အကျိုးစီးပွားကိုဖြစ်ထွန်းနိုင်ရေးအတွက်အသစ်တက်လာမဲ့ American အစိုးရအဖွဲ့အတွက်အခွင့်အလမ်းတစ်ခုဖြစ်ပါတယ်ဆိုပြီးတော့ဆိုထားပါတယ်။လက်ရှိမှာတော့ American Florida ပြည်နယ် West Palm Beach မှာလုပ်တဲ့ရွေးကောက်ပွဲမဲရလက်စုဝေးစောင့်ကြည့်တဲ့ပါတီပွဲမှာတော့သူ့ကိုထောက်ခံတဲ့လူလူရှိကိုသမ္မတဟောင်းဒေါ်နယ်ထရန့်ထွက်လာပြီးတော့ကျွန်တော်တို့နိုင်ငံကိုပြန်ပြီးတော့ကူစားမယ်လက်ရှိအချိန်ကတော့ American တို့ရဲ့ရွှေခေတ်ပါပဲလို့ပြောခဲ့ပါတယ်ဒေါ်နယ်ထရန့်ကသူအနိုင်ရပြီဆိုတာကိုကြေညာခဲ့ပြီးတဲ့နောက်မှာတော့ UK ပါဝင်နိုင်ငံခေါင်းဆောင်တော်တော်များများကဂုဏ်ပြုကြောင်းပြောကြားနေတယ်ဆိုတာကိုနိုင်ငံတကာသတင်းတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံတွင်းကမြန်မာပြည်သူတွေကလည်းအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲဆုံးဖြတ်ချက်ရလဒ်ကိုစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်ရှင်။
မဆုမွန်ပြပြသွားတာပါအခုတစ်ဆက်သေးပဲဒီအမေရိကန်သမရရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီသုံးသက်ချက်အထူးဆွေးနွေးဝိုင်းအစီအစဉ်ကိုတင်ဆက်မှာပါအင်္ဂါနေ့ညဒီရွေးကောက်ပွဲမဲယုံနေပိတ်တဲ့အချိန်မှာအမေရိကန်သမရရွေးကောက်ပွဲရလက်အလားအလားပြည်내အလိုက်မဲပေးမှုအခြေအနေတွေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုနောက်ဆုံးထွက်လာတဲ့ရလက်တွေကိုအခြေခံပြီးတော့ VOA မြန်မာပိုင်းအစီအစဉ်ကဌာနမှုဒေါခင်ဆိုးဝင်းအကြီးတန်းအက်ဒီတာဦးသားညွန့်ဦးလေးလာသုံးသက်သူဒေါက်တာတစ်ဆွေနဲ့ James ရွှေတို့သုံးသက်ဆွေးနွေးထားပါတယ်ဒီဆွေးနွေးချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ထုတ်လွှင့်မှာပါရှင်
VOA American တိုင်းရဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုလွှင့်ထုတ်ပေးနေတာပါအခုဒီစီစဉ်မှာမဲရလတ်တကူအချိန်နဲ့တပြေးညီကြီးညာမှာဖြစ်တယ်လို့ပဲရွေးကောက်ပွဲရလတ်အလားအလာဖြစ်နိုင်ခြေတွေနောက်ပြည်내လိုက်မဲပေးမှုအခြေအနေတွေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုလည်းသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ဒီစီစဉ်မှာဆွေးနွေးမဲ့ပါဝင်မဲ့သူတွေကတော့ကျွန်တော် VOA Studio ရဲ့မှာ VOA မြန်မာပိုင်းဌာနမှူးဒေါက်ကင်ဆိုးဝင်းရှိပါတယ်နောက်အထူးအသည့်ဖြစ်တဲ့မြမရေးလှူရှားသူလည်းဖြစ်တဲ့ American နိုင်ငံရေးလှူရှားသူလည်းဖြစ်တဲ့ဦးစိုးသုံးပုံရှိပါတယ်တဖက်ကကျွန်တော်တို့ Skype ပေါ်မှာတော့ American နိုင်ငံရေးလှူလာသူဒေါက်တာတင့်ဆွေရှိပါမယ်တဆက်တည်း American နောက်ဖက်ချမ်း California ပြည်နယ်ခြေဆိုင် Los Angeles မြမလှူရှားမှုဖွဲ့တာဝန်ခံ James ရွှေကလည်း Skype ကနေပြီးတော့ဝင်အောင်ဆွေးနွေးပေးဖို့ရှိပါတယ်လက်တော်မှာတော့ဒေါက်တာတင့်ဆွေရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးပွဲလေးစလိုက်အောင်ပါကျွန်တော်ထာနာမှုဒေါက်ကင်ဆိုးဝင်းကိုအရင်မေးကြပါလေဒီမဲရလက်တလို့အခြေအနေဘယ်လိုသုံးသပ်မိလဲထာနာမှု
ဟုတ်ကဲ့ပဲကျွန်မတခုပြောပြချင်တာဒီ American ပြည်အောင်စုတခုလုံးမှာပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကဒီ American ပြည်အောင်စုတခုလုံးမှာလူဦးရေ231တန်းကမဲပေးပိုင်ခွင့်ရှိတယ်တကယ်တော့လာပြီးတော့မဲပေးဖို့စမှတ်ပုံတင်ခဲ့တာ168တန်းရှိတယ်ဒါပေမဲ့တကယ်လားမဲပေးတာ154တန်းပေါ့နော်ဒါပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကသူတို့ရည်ထားတာအခုလောလောဆယ်ဒီရွေးကောက်ပွဲမှာတော့ဘလတ်ဘနက်တန်းဆိုတာအစည်းအဝေးတော့ထွက်မလာသေးဘူးအဲ့တော့ဒီဟိုအခုတလောတွေ့နေရတာဒီလိုပေါ့နော်ကြိုတင်မဲပေးတဲ့ဥစ္စာအရင်တော့ဆိုဒီမိုကရက်တွေကကြိုတင်မဲပေးကြတယ်ဒီဟိုစားလိုက်ကနေထည့်တယ် early voting လုပ်ကြတယ်အခုကျတော့ Republican တွေဘက်ကကြိုတင်မဲပေးဖို့ကိုသူတို့ကအရင်တော့သူတို့ဝေဖန်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးဒါပေမဲ့အခုကျတော့ကြိုတင်မဲပေးဖို့သူတို့ကအားပေးပြီးတော့တခဲနဲ့ဒီလူတွေထွက်လာအောင်လုပ်ခဲ့တာပေါ့နော်အဲ့တော့သူတို့ဒီကြိုတင်မဲတွေမှာလည်းဒီ Republican တွေကနည်းနည်းတာနေတဲ့အခြေအနေရှိတာပေါ့လေအဲ့တော့ဒီသမရရွေးကောက်ပွဲက58ရောင်မြောက်သမရကိုရွေးမှာပါအဲ့တော့58ရောင်မြောက်သမရဘယ်သူဖြစ်မလဲဆိုတော့ကျွန်တော်တို့ရင်တထိတ်ထိတ်နဲ့စောင့်နေကြတာပေါ့နော်အဲ့တော့ဥစ္စာသုံးဘုံကဘယ်လိုထင်ပါလဲရှင
်အခုနဌာနမှုပြောသလိုပဲအဓိကကအခု swing states လို့ခေါ်တဲ့ခုနှစ်ပြည်နယ်အဲ့ဒီခုနှစ်ပြည်နယ်တော့ဟောအခုက North Carolina ကဒီသမတဟောင်းထမ
်နိုင်သွားပြီ
ဟုတ်ကဲ့နိုင်သွားပြီဆိုတော့အဓိကကြည့်ရမယ့်ဟာက3ပြည်နယ်
ဟုတ်ကဲ့ပါ
အဲ့ဒီခုနှစ်ပြည်နယ်ထဲမှာသုံးပြည်နယ်ကဒီ Pennsylvania ရဲ့ပြီးတော့ Michigan ရဲ့ Wisconsin သာထောင်းနဲ့ဆက်ချောက်ရေကောက်ပွဲတုန်းကတမတ Trump ကနိုင်တယ်ဒီသုံးပြည်နယ်ကိုအခု2020မှာတမတ Biden ကဒီသုံးပြည်နယ်ကိုပြန်နိုင်သွားတယ်ဆိုတော့ Blue Wall လို့ခေါ်တာပေါ့နော
်
အဲ့ဒီသုံးပြည်နယ်ကတော်တော်လေးကိုကြီးရမယ်ပြီးတော့ခုနဌာနမှုပြောသလိုပဲဥပမာ Pennsylvania ကကြီးတယ် Pennsylvania မှာဆိုရင်ကဒီမြို့ပေါ်ကပေါ့နော်တကယ်ဖီလာဒဲဖီးယားကောင်တီရောဘယ်လိုချင်နေလဲတမတဘိုင်ဒန်တွန်းကလို့သူတို့အင်အားကောင်းကလားမကောင်းဘူးလားဆိုတော့ခုစောင့်ကြည့်ရမယ
်ဟုတ်ကဲ့
ကျွန်တော် Skype ပေါ်မှာဒေါက်တာတစ်ဆွေရှိပါရဲ့ဒေါက်တာတစ်ဆွေကြားပါလားမသိဘူးကျွန်တော်အခုနောက်ဆုံးရထားတဲ့မဲရလက်တွေနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေအမြင်သိချင်ပါတယ
်အချိန်နေရတော့နော်ကျွန်တော်တို့ဆွေးနွေးနေတဲ့အနေချိန်နေရတော့ခုနလောက်ခွင့်စုံတော့ကိုစွတ်သူမုံတို့ပြောသလိုပါပဲဒီအနီပါတီဒေါ်နယ်ထရမ့်ပါတီကရှေ့ကရောက်နေပါတယ်ခင်ဗျဒီ electoral college လို့ခေါ်တဲ့မဲရောစီနိုင်နေရာရောတခါအောက်လွတ်တော်လို့ခေါ်တဲ့နေရာတွေမှာပါသူကရှေ့ကရောက်နေတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကြံနေတဲ့နေရာတွေမှာလည်းပဲ Donald Trump ကအခုရေးနေတာရခိုင်တုံးတချို့ပဲရှိပြီးသူကရှေ့ကပြေးနေတယ်ပေါ့နော်ဟိုအပြောရတော့နည်းနည်းခက်သေးတယ်ဒါပေမဲ့အဲ Trump မနိုင်ဘူးလို့မပြောနိုင်တဲ့အနေထားတရားရောက်နေတယ်လို့ကိုကျွန်တော်မြင်ပါတယ်ခင်ဗျ
သူစတော့ဘုံရောဘယ်လိုမြင်လဲဒီနေ့ရွေးကောက်ပွဲနေ့ကချွတ်ချုံမှုတွေပဲလားနိုင်ငံရေးအကြတင်းမာမှုတွေအငင်းပွားမှုတွေရောတွေ့ရပါလား
ကျွန်တော်တလောက်ကြီးတင်းတင်းမှာမှာရှိတာတော့ကျွန်တော်မတွေ့ရပါဘူးဟိုအခုနဟိုဆရာဒေါက်တာတင်းစုပြောတော့လို့ပဲဒါအချိန်ကြီးကအပေါ်မှာပဲမူတင်းတင်းမှာဥပမာဒီပင်ဆယ်ဗေးနီးယားပေါ့နော်အဓိကပင်ဆယ်ဗေးနီးယားပြည်နယ်ကိစ္စပြီးတော့ခုမီရှိဂန်နဲ့ဝစ်စကွန်ဆင်တို့အဲ့ဒီမှာအဓိကပင်ဆယ်ဗေးနီးယားပါပဲပင်ဆယ်ဗေးနီးယားကိုကျွန်တော်စောင့်ကြည့်ဖို့လုပ်မယ်ထင်တယ်
โอเคดอกเตอร์ซูวินเอาบลูมินเลย
โอเคป่ะฮู้ดีเม้ไปอ่ะเนี่ยปัดตะลุปอนะจ้ะจม่าดินี่จม่าแลดีနိုင်ငံမှာနိုင်ငံသားဖြစ်သွားပြီဆိုတော့เม้သွားไปရပါတယ်အဲจม่าမေရီလင်းပြည်နယ်မှာနေတဲ့ခါကျတော့မေရီလင်းပြည်နယ်อ่ะจม่าတို့ရက်ွက်ထဲอ่ะเม้ยုံပေါ့เนาะအဲမူလာတန်းចောင်းလေးมาလောက်ပါတယ်အဲ့တော့จม่าတို့ဒီနေ့မေရီလင်းပြည်နယ်ကတော့ဟိုရိုးရိုးတသားပဲပြောရဆိုလို့ရှိရင်တို့ကတော့ဟိုဒီမိုကရက်ဟိုအားတာတဲ့ပြည်နယ်ပေါ့အပြာရောင်ပြည်နယ်ပေါ့ကျမတော့မဲပြီးတဲ့အချိန်မှာ Republican အုပ်စုကနေပြီးတော့မဲဆိုရင်စီယုံနဲ့အဖွဲ့တစ်ဖွဲ့ရှိတယ်။သူတို့ကလည်းတိတိနဲ့ပဲသူတို့မနိုင်ဘူးဆိုတာမနိုင်နိုင်ဘူးဆိုတာသိပေမဲ့သူတို့တတ်တည်ရှိရှိနဲ့ပဲလာပြီးတော့မဲဆွဲတာတွေ့ခဲ့ရတော့အားလုံးအေးအေးဆေးဆေးတည်ငြိမ်ငြိမ်ပဲသူတို့ကလည်းနှုတ်ဆက်တယ်ကျမတို့အကုန်လုံးလည်းဝိုင်းနှုတ်ဆက်ကြတယ်ပြီးတော့မဲယုံဝန်ထမ်းတွေအကုန်လုံးကလည်းအရင်ယဉ်ကျေးကြတယ်ပြီးတော့ဟိုဘာမှအခက်အခဲမရှိဘူးပေါ့နော်လုံခြုံရေးကလည်းအေးအေးဆေးဆေးပဲ Republican ဟိုဒီမိုကရက်လွှမ်းမိုးတဲ့ပြည်နယ်အနေနဲ့ပေါ့နော် Republican တွေလည်းရှိတယ်ပေါ့ဒါပေမဲ့ဘာပြဿနာမှမတွေ့ကြရဘူးအဲ့တော့ကိုသားညွန့်ဦးကရော Virginia ပြည်နယ်မှာမဲပေးခဲ့တယ်ဆိုတော့ပြောပြကြအောင
်ကျွန်တော်က Virginia မှာကျွန်တော်ချူတင်မဲပေးခဲ့တာချူတင်မဲပေးခဲ့တာသူစစကျွန်တော်အရင်တော့မဲပေးတော့တန်းစီတာပဲမကြုံရဘူးအရင်တော့ဒီနှစ်ကချူတင်မဲမှာလည်းတော့တန်းစီတာတော်တော်ကြားတယ်တန်းစီတာလူအလောက်များကျွန်တော်မကြုံဘူးအဲ့တော့ဒီနှစ်ကမဲပေးသူကတော်တော်များတယ်တော်တော်များလားသတိထားမိတခြားပြည်နယ်တွေကြီးတဲ့ခါမှာမဲပေးနှုံးနေမြင့်တက်လာတယ်လို့လည်းသိရတယ်ဥစ္စာတော်မောသတိထားမိ
ကျွန်တော်လည်းသတိထားမိတယ်ကျွန်တော်ဟိုမဲလင်းဆိုတော့မဲပေးရတာဒါရှင်းရှင်းလေးလေးပဲဟိုကျွန်တော်ရဲ့ ID ကိုပြတယ်ကျွန်တော် voter registration အကုန်လုံးလုပ်ထားပြီဆိုတော့ကျွန်တော်ရှင်းရှင်းလေးလေးပါပဲဒါပေမဲ့တခုဒီနေ့ကဟို2020နဲ့မတူဘူးအခုနဒီ Republican တွေကဒီသူတို့2020တုန်းကတော့ဒါလောက်ကြီးသူတို့ကြိုတင်မအားမပေးခဲ့ဘူး။ဟောဒီနေ့တော့ဟာအားဆိုင်အောင်ဆိုပြီးတော့ခုကြိုတင်မပဲဖြစ်ဖြစ်ဒါvoter registration ပဲဖြစ်ဖြစ်တော်တော်လေးသူတို့အင်အားကောင်းတယ်။အဲ့လိုပဲကျွန်တော်တို့မြင်တယ်တခြားပြည်နယ်မှာ
ကျွန်တော်ဒီရွက်ကပွဲအထူးစီစဉ်ကိုဆက်ပါမယ်။အခု American နောက်ချမ်းမှာရှိတဲ့ California ပြည်နယ်ခြေဆိုင်တဲ့မြမရေးလှုပ်ရှားတဲ့ဦးချင်းရွှေလိုင်းပေါ်ရောက်နေရဆိုတော့သူ့ကိုအရင်ဆုံးအလှည့်ပေးကြပါလေ။ဦးချင်းရွှေကြားပါလားခင်ဗျ။ဟုတ်ကဲ့ဦးချင်းရွှေအခုအနောက်ဘက်ချမ်းကမဲယုံနေမဲပေးမှုရလက်တွေလည်းထွက်လာပြီးကယ်လီဖိုးနီးယားဆိုရင်လည်းဒီမိုကရက်နိုင်သွားပြီတော့အတော့မဲပေးမှုရလက်အခြေအနေနဲ့ပတ်သက်လို့ဦးချင်းရွှေရဲ့သုံးသပ်ချက်ပေါ့နော်ဘယ်လိုများရှိပါလဲ
ဟိုကျွန်တော်တို့ကယ်လီဖိုးနီးယားကတော့နီကိုရီးယား it's a blue state ဒီဟို Pacific Coast ပေါ်မှာရှိတယ်ဒီဟို Pacific ကမ်းခြေမှာရှိတယ်ကျွန်တော်တို့ပြည်နယ်တွေအကုန်လုံးကသူတို့နီကိုရီးယားတွေ့ထားတာဒီဒီဟို Washington နဲ့ Oregon နဲ့ကယ်လီဖိုးနီးယားရာဒီမိုကရက်နိုင်တယ်ဆိုတော့ကျွန်တော်တို့အတွက်ကတော့ဒါကတော့သိပြီးတော့ဘယ်လိုခေါ်မလဲအော်ဝဲစရာမကောင်းဘူးပေါ့လေအစားမဟုတ်ဘူးပေါ့နော်နောက်ပြီးတော့ဒီဘက်က issue တွေကအဲ့ဒီလိုဟိုဒီကျွန်တော်တို့ဘက်က state တွေကအဲ့ဒီ climate change ဆိုလေအဲ့ဒီရာသီဥတုပြောင်းလဲရေးလို့ပြီးတော့အဲ့ဒီလိုဟို sustainability ပေါ့နော်ဒီလိုဟို environmental ကိစ္စတွေကိုကျွန်တော်တို့ကပို့ပြီးတော့ဒီ the state တွေစိတ်ဝင်စားတော့เนาะပြီးတော့ဒီမိမအရေးနောက်ပြီးတော့လူတွေကလည်းနည်းနည်းပို့ပြီးတော့ဟိုသူတို့ဒီကလူတွေခေါ်သူတို့လေးပို့ပြီးတော့ liberal ပေါ့เนาะ progressive thinking ရှိကြတယ်လုပ်ငန်းတွေကလည်းအဲ့ဒီလိုလုပ်ငန်းတွေများတယ်ဆိုတော့လေကျွန်တော်တို့အတင်းနဲ့ကတော့ဒီဥစ္စာမထူဆောင်ဘူးလို့ကျွန်တော်တို့ယူဆတယ်ပေါ့ညာကျွန်တော်တို့နဂူတွေကမျောလင့်ထားတော့ပေါ့
ဟုတ်ကဲ့တဆက်တဲ့ဒီနေ့မဲပေးမှုအခြေအနေပေါ့အဲကယ်လီဖိုးနီးယားပြည်နယ်အပါဝင်အနောက်ချမ်းမဲပေးတဲ့ဒီနေ့မဲပေးတဲ့အခြေအနေချွတ်ချုံမှုရှိရလားဘာတွေထူးခြားရှိလဲအရင်ကာလတွေအရင်နှစ်တွေကတည်းကထူးခြားမှုရှိလား
ဟိုကြိုတင်မဲပေးတဲ့လူတွေပုံများတယ်ပြောတယ်ပြီးတော့စောစောတုန်းကကျွန်တော်တို့အဲဟိုတီဗီမှာတွေ့တာပေါ့လေလူတွေဟိုနောက်ဆုံးအချိန်ထိတန်းစီပြီးတော့ပေးနေတော့ရှိတယ်အဲ့တော့မဲပေးတဲ့လူเนาะအဲ့လိုများတယ်လို့ယူဆကြတယ်ဗျာ
โอเคပါခင်ဗျာကျွန်တော် ဒေါက်ခင်စိုးဝင်းကိုမေးချင်ပါတယ်
ဟုတ်ကဲ့ဒေါက်ခင်စိုးဝင်းကိုမမေးခင်ဒေါက်ခင်စိုးဝင်းက
မေးချင်ပါ
ဦးကျင်းချွေကိုမေးချင်ပါတယ
်ဟုတ်ကဲ့ပြန
်လုပြီးတော့ဦးကျင်းချွေကျမဟိုတည်တလောက်ပေါ့နော်ကြားမိတလောက်ပေါ့ဒီကယ်လီဖိုးနီးယားမှာရှိတယ်မြန်မာနယ်ပေါ်ဝါးတွေပေါ့နော်မြန်မာအမေရိကန်တွေရွေးကောက်ပွဲဒီ local ရွေးကောက်ပွဲပေါ့နော်ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဝင်ပြီးအရွေးခံနေကြလို့ပါဟိုသူတို့အခြေအနေရောဘယ်လိုရှိပါလဲရှင်
ကျွန်တော်တို့နဲ့အဲ့ဒီ RAD တူတူတက်တဲ့အဲ့ဒီ George Wong ရဲ့သားအဲ့ဒီ Thomas Wong ကသူကတော့အဲ့ဒီဟို Monterey Park City မှာသူ Mayor ဖြစ်နေပြီ
ဟုတ်ကဲ့ပါเน
าะအဲ့တော့ကျန်တာတော့ကျွန်တော်ဗမာအရွေးခံတယ်ဆိုတာကျွန်တော်မကြားမိဘူးဗျဟုတ
်ကဲ့
ဒီနှစ်ကထူးခြားပြောမှဆိုရင်ဂျန်စီလို့ပြောတယ် First Time Voter ကြီးပထမဆုံးမဲပြီးတဲ့နှစ်ပေါ့เนาะဒေါက်ခစုံဝင်သူရဲ့အခန့်ကဏ္ဍသူရဲ့တက်ကြွမှုဒီရွေးကောက်ပွဲမှာသူရဲ့ involvement ဘယ်လိုများမြင်ပါလဲ
အဲနေနေတော့ဟိုပါတော့ဟို Republican ကိုထောက်ခံတဲ့ဒီ Republican သမရလောက် Donald Trump က तू ကလူငယ်ဒီရဲ့မဲကိုရဖို့ तू ကအတော်လေးကိုစူးစမ်းခဲ့တယ်ပေါ့နော်ကျမတို့ထင်ထားတာ ਨੇ ဟိုနေနေလေးကွဲသွားတာဘယ်လိုလဲဆိုတဲ့ခါကျသူ့ဘက်မှာပါလာတဲ့ Elon Musk တို့เนาะသူ့ဘက်မှာပါလာတဲ့ဒီ Celebrity တို့ဘာလို့တချို့လူငယ်တွေကတိတ်သဘောကျတယ်အဲလူကောင်းလဲဆိုတော့ဒီ wrestler တွေပါလာတာလေဟိုလူငယ်တွေကသဘောကျတယ်နောက်ပြီးတော့ Elon Musk လိုမျိုးဒီ tech giant ကြီးပေါ့နော်တယောက်ပါလာတာကိုလေလူငယ်တချို့ကသဘောကျတော့ပြီးတော့ဒီ Donald Trump ရဲ့ပြောပုံဆိုပုံလေးယူလေးသိမ်းလေးသန်းအစပေါ့နော်ခတ်မိုက်မိုက်ပေါ့နော်ဆိုတော့ဒီဒီ tenderman နေလိုမျိုးဟိုတွဲဝိုက်ပြီးပြောမနေဘူးရင်းရင်းကြီးကြီးတွေပါလေသူတို့ကတိတ်မကြိုက်ဘူးသူတို့က Donald Trump လိုမျိုးတုံးတိုက်တိုက်ကြားကြိုက်ကြိုက်ဘသူမှခယူးမဆိုင်ဘူးဟေ့ဆိုတဲ့ပုံစံမျိုးသူတို့ကသဘောကျတဲ့ခါကျတော့လူငယ်တော်တော်များများသူ့ဘက်ကိုပါပါကြတယ်လူငယ်တော်တော်များများကိုအင်တာဗျူးလိုက်တဲ့အခါမှာဘသူ့ကိုမဲပေးမလဲလို့မေးလို့ရှိရင် Donald Trump ကိုမဲပေးမယ်လို့ပြောတဲ့လူကအများစုမြင်ရတာပေါ့နော်တစ်ဖက်မှာလည်းဟိုအမျိုးသမီးလူငယ်တို့ရှိတယ်သူတို့ကကြတော့ဒီအမျိုးသမီးနဲ့ပတ်သက်တဲ့ဒီမိမိရဲ့ကိုယ်ခန္ဓာကိုမိမိဟာမိဆုံးဖြတ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဒီသတိစားပြည့်ချခွင့်ဆိုင်ရာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သူတို့ကကမလာဘက်ကိုအားပေးတယ်ပို့ပြီးတော့ချို့ကလည်းဒီကမလာရဲ့မဲဆွယ်စည်းရုံးပုံကိုသဘောကျတယ်ဟိုရင်းရင်းကျေးကျေးတင်တင်မွေ့မွေ့နဲ့မဲဆွယ်စည်းရုံးနဲ့အားတက်လောင်စည်းရုံးနဲ့တစ်ဖက်သားကိုမပုတ်ခတ်ဘူးဆိုတော့အဲ့ဒါလည်းအားတာချက်တစ်ခုအနေနဲ့လူငယ်တွေပါလာတာရှိတယ်ပေါ့ဒါပေမဲ့ယောက်ျားလေးအများစုကလူငယ်အများစုနောက်လူမဲအဲလူငယ်အများစုကထရမ့်ကိုထောက်ခံကြတယ်ဘာလို့လဲဆိုတော့ထရမ့်ရဲ့ပုံစံကိုသူတို့ကြိုက်လို့ဟိုထရမ့်ရဲ့ဟိုဘာမှလို့ပြောမယ်ဆိုရင်တော့ဟိုဘယ်လိုခေါ်မလဲဒဲဒိုးပြောတာပေါ့နော်ဟိုအရက်ဟိုအရက်တုံးစကားနဲ့လူနားလဲအောင်ပြောနိုင်တယ်ပေါ့နော်ဒီဘက်ကနေပြီးတော့ပြောနေဥမာဝါရှင်တန်မှာရှိတဲ့ဒီဟိုလွှတ်တော်အမတ်တွေတန်တမန်တွေအဲ့အတိုင်းဝိုင်းမှာတော့ကလီရှေးလို့ခေါ်တာပေါ့နော်အဖန်တရားတင်းနေတဲ့စကားတွေကိုသူတို့နားကြီးနားပြီးမကြားချင်ဘူးလူငယ်ပြီးပြီးပေါ့အဲ့တော့ဒဲဒိုးပဲပြောမယ်သူပြောချင်တာပြောမယ်ဘူးမှခယူးမဆိုင်ဘူးဆိုတဲ့ဟာမျိုးကိုသူတို့ကြိုက်တယ်အဲ့တော့လူငယ်တော်တော်များများထရမ့်ကိုထောက်ခံကြတယ်လို့ကျွန်မဒါကိုပိုင်ယူဆချက်ပါ
ကျွန်တော်ဥစ္စာသွမှုလည်းမေးချင်ပါတယ်ပြောမယ်ဆိုရင်နှစ်ဖက်လုံးကစတားပါဝါကြီးတုံးကြပါတစ်ဖက်ကလည
်း
ကင်မရာဘက်ကလည်းတကယ်ဟူအန်တာတိန်းမန့်တကဆယ်ဘရီတီတွေထုတ်သုံးနေပလုံးကစတားပါဝါကြီးစတားပါဝါကြီးထုတ်သုံးတာဒီမက်ဆေ့ချ်ဘွဲမှာအလုပ်ဖြစ်ရလား
အခုကြည့်ရတာဟာတော့အလုပ်ဖြစ်တယ်ဥပမာခုနဌာနမှုပြောတဲ့ဒီဟိုရဲဂျိုရိုဂန်ကသူက UFC က
ဟုတ်တယ
်ဆိုတော့တော်တော်လေးသူနာမည်ကြီးတယ်သူမှလည်းလူငယ်တော်လေးပြားတယ်အာဆိုတော့ကျွန်တော်ကြည့်ရတာကတော်တော်လေးထိရောက်မှုရှိတယ်လူငယ်မှာပြီးတော့လူငယ်ဆိုတဲ့နေရာမှာလည်းအခုcollege တက်တဲ့လူငယ်တွေပေါ့ university တက်တဲ့လူငယ်ကတော့ကျွန်တော်ထင်တယ်ဒီ Harris Bank ကိုသူတို့တော်လေးပါပါတယ်
ကျွန်တော်ဦးကျင်းရွှေတခုထပ်မေးချင်တာဦးကျင်းရွှေကမြမအရေးမှလည်းတကယ်တော့တဲကြွကြလုံနေတယ်လွှတ်တော်လော်ဘီလည်းလုံနေတယ်ဆိုတော့အခုပြောမယ်ဆိုရင်လွှတ်တော်အောက်လွတ်တော်ရလတ်အထက်လွတ်တော်ရလတ်သမရယူကောက်ပွဲရလတ်တီပေါ်မှာမူတည်ပြီးတော့မြမအကြီးနဲ့ပတ်သက်ကြောဘလောက်ထိဘလောက်တက်ရောက်မှုတွေရှိလာနိုင်လဲဦးကျင်းရှိဘလို့ခံမှာမလဲ
ကျွန်တော်တို့ဗမာပြည်အတွက်ကိုစနစ်ကတော့တော့ totally bipartisan ညာဟိုဒီ Republican Senatory အဲ့ Mitch McConnell လို့နောက်ပြီးတော့ဟို Indiana ဟို Todd Young လို့နော်အဲ့တော့ပြီးတော့မှ Democrat Senatory ရောသူညီညာများကူညီကြတယ်ဗျဘာမဲ့ကဘိုင်ပါတီဆန်နော်ဟောက်စ်ကကြတော့ဗမာပြည်အရေးတော့ကူညီရတယ်ဒါပေမဲ့တခါတည်ကြရင်သူတို့ကဒီဗမာပြည်တပြည်လုံးအရေးတဲ့သူတို့ဒီရိုဟင်ဂျာအရေးကိုနည်းနည်းလေးပို့ပြီးတော့ဦးစားပေးချင်တဲ့သဘောမျိုးရှိတယ်တခါတည်ကြရင်ပြအောင်ကျွန်တော်တို့လုပ်ဖို့တော်တော်ပြောရတယ်ဗျနော်အဲ့တော့ဟိုဒီ ဟိုဘယ်အစိုးရဟိုဟိုတမရတက်တယ်ပေါ့ဗျာဒီမှာတမရ executive branch ကိုဦးဆောင်တယ်เนาะဒီဟိုဝင်းကြီးများအဖွဲ့တော်တို့ဒီဦးဆောင်တယ်နောက်ပြီးတော့ Congress ကဥပဒေပြုတယ်ဆိုတော့သူတို့ကဒီ check and balance ပေါ့ဗျာတယောက်နဲ့တယောက်တို့ထိမ့်သိမ့်တာရှိတယ်လေရှိတယ်ဆိုတော့เนาะဟို Republican ပဲမဲပေးပေးဟို Democrat ပဲမဲပေးပေးကျွန်တော်တို့ဒီ bipartisan ကျွန်တော်တို့အချင်းချင်းညှိပြီးတော့เนาะဘယ်သူအာဏာရရကျွန်တော်တို့ဟိုလိုချင်တာကိုဖြစ်အောင်မျှပြတာတောင်းရင်တော့ရမယ်လို့ကျွန်တော်ယူဆတယ်ဗျာကျွန်တော်တို့ကအဲ့လိုမျိုးလုပ်အောင်ပြင်ထားရမှာပဲလေ
ဟိုစောင်းတော့ကြည့်ရမှာချက်ချင်းတော့ထွက်မလာသေးပါဘူးကျွန်တော်ဒီ view မြန်မာပိုင်းရဲ့ American ရွေးကောက်ပွဲ2 season ကိုဒီမှာပဲရန်နာခွဲပြီးတော့ကျွန်내မေးရလာတွေ့ကိုတော့နောက်ပိုင်းမှာကျွန်တော်တို့ဒီစောင်းကြည့်နိုင်ပါတယ်
ဟုတ်ကဲ့ပါ VOA မြန်မာပိုင်း website လူမှု media တွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုကြသူအားလုံးကိုကျေးဇူးအထူးတင်ပါတယ
်ကျွန်တော်တာညူဦးပ
ါကျွန်မခေဆိုးဝင်းပါရှင်းလန်းချမ်းမြေကြပါလ
ိမ့်ရှင်းချမ်းမြေကြပါလိမ့်ကြ
ဒါကတော့ American သမရရွေးကောက်ပွဲနဲ့ပတ်သက်လို့အထူးသုံးသက်ချက်ဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ဗုဒ္ဓဘုနေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်
။ VOE အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voebemis ဖြစ်ပါတယ်။
ကဲခုတော့ရွေးကောက်ပွဲမှာအနိုင်ရသွားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဒုသမ္မတအဖြစ်ရှင်ပြိုင်သူအထက်လွတ်တော်အမတ် JD Vance ရဲ့အကြောင်းကိုကြည့်ကြရအောင်ပါသူဟာတာမန်အမေရိကန်မိသားစုကမွေးဖွားလာသူဖြစ်ပြီးတော့စက်မှုလုပ်ငန်းတွေရွရွင်းကျဆင်းနေတဲ့အနောက်အလယ်ပိုင်းကအိုဟိုင်းယိုးပြည်နယ်မစ်ဒယ်တောင်းမြို့လေးမှာကြီးပြင်းခဲ့သူတဦးပါအဲ့ဒီနောက်နာမည်ကျော်အမေရိကန်တက္ကသိုလ်တစ်ခုဖြစ်တဲ့ Yale တက္ကသိုလ်ကနေဥပဒေပွဲရခဲ့သူဖြစ်ပါတယ်အခုနောက်ဆုံးရွေးကောက်ပွဲအောင်ပွဲခံခဲ့တာကြောင့် American သမိုင်းမှာအသက်အငယ်ဆုံးဒုသမရဖြစ်လာဖို့ရှိနေပါတယ် VOA သတင်းတောက် Caroline Persitu သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင
် JD Vance ကို Kentucky ပြည်နယ် Jackson မြို့မှာမွေးတာမဟုတ်ပေမဲ့လည်းသူကတော့ဒီမြို့ကိုဇာတိမြို့အဖြစ်သတ်မှတ်ပါတယ
် Now when I proposed to my wife I said honey
ကျွန်တော်မိမကိုလက်ထပ်ခွင့်တောင်းတဲ့အခါပြောခဲ့တာကအချစ်ရေငါ့မှာတော့ဥပဒေကြောင်းကအကျွေးအမေရိကန်ဒေါ်လာ300,000နဲ့ကန်တကီပြည်နယ်အရှေ့ဘက်ကတောင်ဆောင်ကတုတ်တံမှာမြေတစ်ခွက်တော့ရှိတယ်လို့ပြောခဲ့တာ
ပါ။ဘာတစ်ခရိုင်ကရဲအရာရှိဂျွန်ဟော်လန်ကအဲ့ဒီကတင်းကြိုင်းမြေကိုလိုက်ပြပါတယ်။ Vance ကသူ့အဖွားကိုမော်မော်လို့ခေါ်တာပါ
။ He always came down here.
သူကဒီကိုသူ့အဖွားနဲ့အမြဲလာပါတယ်။တောင်တန်းတွေရှိရကိုခေါ်လာပြီးတောင်တန်းသားတွေဘယ်လိုနေလဲဆိုတာပြတာပါ။သူလည်းကြိုက်ပုံရပါတယ်။
သူကို Ohio ပြည်နယ် Middle Town မြို့ကလေးမှာမွေးဖွားခဲ့တာဖြစ်ပြီးတော့ကြီးထဲ့ထားတဲ့တနက်16လက်ပိုင်းနဲ့စီကံတင်းကျပ်တဲ့သူ့အဖွားကစောင့်ရှောက်ခဲ့တာပါ။သူ့မွေးစားအဖေနာမည် JD Hammond နဲ့သူဟာ Middle Town အထက်တန်းကျောင်းမှာတိုက်တိုက်ဆိုင်ဆိုင်ပဲဒုသမရအဖြစ်ကျောင်းရွေးကောက်ပွဲမှာပထမဆုံးအကြိမ်နိုင်ပူးပါတယ်။ Marine တပ်မှအမှုထမ်းမှုပြီး Ohio ပြည်နယ်တက္ကသိုလ်ကနေအမြင့်ဆုံးအဆင့်နဲ့ဘွဲ့ရခဲ့ပါတယ်။အဲဒီနောက်ရေးတက္ကသိုလ်ကိုရောက်သွားပြီးအဲ့ဒီမှာသူဇနီးဖြစ်လာမဲ့ဥပဒေကြောင်းသူဥရှာချွလူခရီနဲ့ယဉ်နီးခဲ့ပါတယ်။ဂျိန်းအီမတ်စ်ကသူတို့နှစ်ယောက်လုံးနဲ့ကောလိပ်တငယ်ချင်းပါ။
I think she was it.
အဲ့ဒါတချို့ကို JDC ကိုထည့်ပေးလိုက်ပြီးသူ့ဘဝမှာမလုပ်ချင်တဲ့ဥပဒေကြောင်းကနေအနာဂတ်မှာဘာဆက်လုပ်မလဲဆိုတာဆုံးဖြတ်နိုင်စေခဲ့ပါတယ
်။ Vance ကိုနိုင်ငံတော်မှာတည်ကြတာက American အလုံသမားလူရန်စားအကြောင်းရေးထားတဲ့သူ့ရဲ့2016ခုနှစ်ကနာမည်ကြီးစာအုပ်ကနေရုပ်ရှင်ဖြစ်လာတဲ့Heavily allergy စာအုပ်ကဖြစ်ပါတယ်။အဲ့ဒီထဲမှာ Glenn Close က JD ရဲ့အဖွားအဖြစ်တရုပ်ဆောင်ထားပါတယ်
။ But you got to decide you want to be somebody or not.
American သမ္မတဟောင်း Donald Trump ရဲ့ထောက်ခံမှုနဲ့ Kentucky ပြည်နယ်ကိုချစ်တဲ့ Ohio ပြည်နယ်သား JD Vance ဟာ Ohio ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။နောက်နှစ်နှစ်အကြာမှာတော့ Trump က Vance ကိုသူ့ရဲ့ဒုသမ္မတလောင်းအဖြစ်ရွေးခဲ့ပါတယ်။
Vice President of the United States.
ဒါပေမဲ့လည်းအစာဦးပိုင်းမှာတော့သူက Trump ကိုမုန်းစရာကြီးလို့ပြောဆိုထားခဲ့ပြီး Trump ကိုထောက်ခံတဲ့သူဘယ်တော့ကမှမဟုတ်ခဲ့ဘူးလို့ပြောထားဘူးပါတယ်။အခုဒုသမ္မတလောင်းအနေနဲ့သူ့ရဲ့မူဝါဒတွေဟာ Trump အတိုင်းပဲဖြစ်ပြီးတော့သမ္မတဟောင်းဟာ2020ခုနှစ်ရွေးကောက်ပွဲကိုရှုံးသလားလို့မေးတဲ့အခါမှာတော့
No
မဟုတ်ပါဘူး2020ခုနှစ်မှာဆိုးရွားတဲ့ပြဿနာတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်။ 穿越高背熊的拉手印，经常东北东东亚手印没熊毛。
班萨只有呢，是阿夏古爹妈的多拉西比。Ukraine ကိုစစ်ရေးအကူအညီပို့ဖို့လဲစတင်ပါတယ်။ Israel Hamas စစ်ပွဲနဲ့ပတ်သက်ပြီး BOA ရဲ့အမေးကိုဖြေကြားတာမှာတော့
Kamala Harris ကတစ်ဖက်မှာတော့အရက်သားတွေတည်ကြည်နေတာကို view site တယ်လို့ပြောထားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အရက်သားတည်ကြည်မှုနည်းစီမဲ့လက်နက်တွေ Israel ကိုပေးဖို့ညှင်းဆန်ထားတာပါ
။ Vance ရဲ့ဇာတိမျိုး Middleton ဟာ Trump အမာခံနယ်မြေဖြစ်ပြီးတော့ Steve Dillman ဟာ Vance 6နှစ်အရွယ်တုန်းကပထမအဆုံးအလုပ်ပေးခဲ့သူပါ
I'm very proud of what he's
သူအခုလိုအောင်မြင်လာတာကိုကျွန်တော်အလွန်ကိုယူပါတယ်အဲ့ဒီရဲ့အစိပ်ပိုင်းဖြစ်ပါဝင်ခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ် McKinley မှာကြီးပြင်းလာတဲ့သူကအနာဂတ်မှာအမေရိကန်ပြည်ထောင်စုရဲ့ဒုသမ္မတဖြစ်လာနိုင်တာပ
ါတကယ်လို့သာရွေးကောက်ခံရရင် Vance ဟာအသက်40နဲ့အမေရိကန်သမိုင်းမှာတတိယအသက်အငယ်ဆုံးဒုသမ္မတဖြစ်လာဖို့ရှိပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပြောပြသွားတာပါ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအခုလို Radio ဒီ line နေအပြင်ကျမတို့ YouTube စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်အခုတော့ကျမတို့ဒီစကိုင်းတိုင်းမှာလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုပြောပြမှာပါစကိုင်းတိုင်းအတွင်းကထိန်ပွဲတွေကျင်းပတဲ့နယ်မြေတချို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေပျက်စီးမှုတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ရေမပင်ခရိုင်ပလဲမြို့နယ်တောင်ပေါ်အိုင်းမကြေးရွာမှာကထိန်ပွဲကျင်းပပြီးချိန်လေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်လူ၄ဦးသေဆုံးပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့ဒဇယ်မြို့နယ်ဇီပေါ့ကျေးရွာမှာလည်းကထိန်အလူလှုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်အဆောက်အုံတွေပြင်စာတင်ကျောင်းတွေပါထိခိုက်ပျက်စီးခဲ့ပါတယ်။စကိုင်းတိုင်းကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်
။နိုဝင်ဘာ9ရက်ညနေပိုင်းကစကိုင်းတိုင်းရင်မပင်ခရိုင်ပလဲမြို့နယ်တောင်ပေါ်အိုင်းမကျေးရွာကိုစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်အရက်သား၄ဦးသေဆုံးပြီးဒဏ်ရာရတာတွေရှိခဲ့တာပါ။တောင်ပေါ်အိုင်းမကျေးရွာမှာမနက်ပိုင်းကထိန်အလှူပွဲကျင်းပချိန်ကျေးရွာအနီးတိုက်ပွဲဖြစ်တာမရှိဘဲတိုက်ခိုက်ခံရတာလို့လေကြောင်းတိုက်ခိုက်မှုအခြေအနေကိုသိရှိတဲ့ဒေသခံတွေကပြောပါတယ်။တောင်ပေါ်အိုင်းမကျေးရွာလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးပြောတာကတော့
တောင်ပေါ်အိုင်းမကအိုင်းမလေးရွာရှိတယ်ဗျာနော်။ညနေ3နာရီခွဲအချိန်မှာချက်ဖိုက်တာနဲ့ပြစ်ခံလိုက်ရတယ်ခင်ဗျာ။ဟုတ်ကဲ့ပရမအူလုံးတွေသွားတာကတော့3ယောက်ပြည့်အဲကုသမှုခံယူဖို့ရအတွက်သွားရင်လည်းလမ်းမတစ်ယောက်ဆုံးရှုံးနေ4ယောက်တွေသွားလို့ပြစ်ထားပါလေ။ဆန်ဆန်ရရတာကတော့5ယောက်ခင်ဗျာ။တင်းပြည့်ရှိတာကတော့တင်းပြည့်ရှိတာတော့2လုံးတော့ဘူး။အကုန်လုံးတော့5လုံးလောက်တော့ပြည့်စုံမှာပတ်ဝန်းကျင်အများဆုံး။အဲအိုင်းမရွာကကထိန်မွေးချင်းမနေတာလို့သိရပါတယ်ဆိုတော့ကရင်မော်ရောမနခင်မဲ့ကျင်းပါလေဗောဒါလိုရင်ဒါတောင်ပေါ်တွေလာမှာကျွန်တော်တို့ဒါရောက်စကြောထိုးချင်းလို့ဒီလိုဖိုက်တာနဲ့ပြချင်းလို့ပြတော့လုံးဝမရှိဘူးဒီမှာတလန်းရှိတဲ့အတိုင်းတိုင်းကြောင်းလာသွားလာစင်းတာတော့ခန့်တာဘောလို့ဟုတ်တယ်ကထိန်ချင်းရဲ့အခြေခံတော့မလဲဦးဆုံဆုံသွားနိုင်တာမို့ဒီနိုင်တာမို့ဟုတ်ပါတယ
်စစ်တပ်ကဂျက်ဖိုက်တာနဲ့ဘုံ၃လုံးကျဲချခဲ့ပြီးနှလုံးသားပေါက်ကွဲခဲ့ကမပေါက်ကွဲသေးတဲ့ဘုံ၃လုံးကျေးရွာထဲမှာကျန်နေတဲ့အတွက်ပြည်သူ့ကကွယ်ရေးတပ်ဖွဲ့တွေရှင်းလင်းရေးဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်အလားတူပဲဒဇယ်မြို့နယ်ဇီးပေါက်ကျေးရွာမှာလည်းနိုဝင်ဘာ၄ရက်ညနေပိုင်းကကထိန်အလှူပွဲလုပ်ဖို့ပြင်ဆင်နေချိန်စစ်တပ်ကလေကြောင်းကနေ၃ကြိမ်ဘုံကျဲတိုက်ခိုက်ခဲ့လို့အလှူပွဲကိုဖျက်သိမ်းပြီးဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဇီးပေါက်ကျေးရွာသားတူကအခုလိုပြောပါတယ
်အလူလုပ်ပြီးကထိန်လုပ်မဲ့ကြားပေါ်ပြညအဲ့အချိန်မှာပြည့်သွားတယ်ကထိန်ကမလို့ရတော့ပေါ်ကြပါတော့လူရကြောက်တော့အင်းလာတဲ့ကြောက်အောင်ရှိရတော့ပြည့်လို့ရ
လေကြောင်းတိုက်ခိုက်မှုကြောင့်လူထိခိုက်ဒေဆုံးတာမရှိခဲ့ပေမဲ့အိမ်မွေးတရိတ်ဆန်အချို့ဒေဆုံးကကျေးရွာဖုန်ကြီးကျောင်းစာတင်ကျောင်းနဲ့လူနေအိမ်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဇီးပေါက်ကျေးရွာဟာအရင်ကလေကြောင်းတိုက်ခိုက်ခံရမှုမရှိခဲ့ပေမဲ့စစ်တပ်ရဲ့စစ်ကြောင်းထိုးနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံတွေဟာမကြာခဏကျေးရွာကိုဆွန့်ခွာထွက်ပြေးရတာတွေရှိပြီးပြီးခဲ့တဲ့2023ခုနှစ်ကလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းဇီးပေါက်ကျေးရွာသား2ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်အခုလိုစကိုင်းတိုင်းဘက်ကကျေးရွာတွေမှာကထိန်အလှူပွဲတွေကျင်းပနေချိန်မှာစစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲလေကြောင်းတိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာတော့မရှိသေးပေမဲ့အဲ့ဒီဒေတာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့စစ်ကောင်စီဘက်ကအကြောင်းပြလေးရှိပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာပါအခုဆက်လက်ပြီးတော့မြန်မာအမျိုးသမီးတမကရဲ့ဒီထုတ်ပြန်ချက်အစီအခံစာကိုကြည့်ကြရအောင်ပါရှင်အောက်တိုဘာလအတွင်းစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်နိုင်ငံတဝန်းအမျိုးသမီး82ဦးသေဆုံးပြီးတော့40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမကအဖွဲ့ကထုတ်ပြန်လိုက်ပါတယ်ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တအံအမျိုးသမီးအဖွဲ့ကလည်းပြောပါတယ်လူခွင့်ရေးချိုးဖောက်မှုနဲ့လူသားမဆန်တဲ့နှင်းပန်းနှိပ်စက်မှုတွေအမျိုးသမီးအများစုကရင်ဆိုင်နေရတဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်အလိမ်မာကပြောပြမှာပါရှင်
စီကောင်စီတပ်ကနှီးမျိုးစုံလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတာကြောင့်အမျိုးသမီးတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတခြားသောလူခွင့်ရေးချိုးဖောက်မှုတွေအပါအဝင်နေ့စဉ်ဆိုသလိုအသက်ဆုံးရှုံးနေရတာလို့မြမအမျိုးသမီးတမကအဖွဲ့ကပြောပါရယ်2024ခုနှစ်အောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ31ရက်နေ့အတွင်းအောက်တိုဘာလ1လတည်းမှာကိုစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်နိုင်ငံတဝန်းအမျိုးသမီး82ဦးသေဆုံးပြီးတော့44ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းအဲ့ဒီထဲမှာပဋိပက္ခနဲ့ဆက်နွယ်တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာက4ဦးသေဆုံးပြီးတော့9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြမအမျိုးသမီးတမကအဖွဲ့ကနိုဝင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်သေးဆုံးထိခိုက်ရတဲ့သူတွေဟာရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းတိုင်းမကွေးတိုင်းအပောင်ဝင်မြို့နယ်17ခုကအမျိုးသမီးတွေဖြစ်ပြီးတော့လေးဆောင်တိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုတပ်ဖြတ်ခံရမှုဒရုန်းတိုက်ခိုက်မှုပစ်တပ်ခံရမှုတိုက်ပွဲကြားမှာကြီးထိမှန်မှုမီးရှို့တပ်ဖြတ်မှုပဋိပက္ခနဲ့ဆက်နွယ်တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်သေဆုံးထိခိုက်ရတာလို့ဖော်ပြထားပါတယ်။နိုင်ငံတကာမှတရားစွဲဆိုနိုင်မှုစနစ်တကျမှတ်တမ်းတင်သွားမယ်လို့မြမအမျိုးသမီးတမကအထွေထွေအတွင်းရင်မူနော်ခင်စံထွေကပြောပါတယ
်ဆေဝဆူရဲ့လက်နေကြီးတွေလေချောင်းတိုက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးသွားရတဲ့အမျိုးသမီးတွေထောက်ပိုးလုပ်လို့ဖန်စီနှိပ်စက်ခံပြီးတော့မှသေဆုံးသွားရတဲ့အမျိုးသမီးတွေမိရှုခံနိုင်ရတဲ့အမျိုးသမီးတွေနှီးပေါင်းစုံနဲ့အဆိုးရွားဆုံးရုံမှကောက်ချင်မှုတွေနဲ့ကျွလွန်မှုတွေကိုအကြမ်းကြမ်းပြုလုပ်နေတဲ့ဒီအကြမ်းဖက်စစ်အုပ်စုနဲ့အပေါင်းပါတွေကိုဒီလိုအကြမ်းဖက်မှုတွေရပ်တန့်သွားနိုင်ဖို့အတွက်ကိုတန်းနိုင်တဲ့ညီနဲ့ကျမတို့လှုပ်ဆောင်သွားမယ်သူတို့ရဲ့ကျွလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ကျမတို့ကလှုပ်ဆောင်သွားရမှာရှိရဲ့အဲ့ဒီအတွက်ကျမတို့နိုင်ငံတကာကနေပြီးတော့မှအကူအညီလိုအပ်တာတွေပြီးလို့ရှိရင်နိုင်ငံတကာဥပဒေတွေနဲ့ကျမတို့ပြန်ပြီးတော့မှတရားစွဲဆိုနိုင်ဖို့စွဲဆိုနိုင်လောက်တဲ့အခင်းချင်းတွေဖြစ်လာဖို့အတွက်မတို့ဒီမတန်တင်တဲ့ကိစ္စတွေကိုစနစ်တကျလှုပ်ဆောင်တယ်
နိုင်ငံကအနေနဲ့ဒီလိုစစ်ရာဇဝဲမှုတွေကိုကျူးလွန်ခဲ့တဲ့အာဏာသိမ်းစစ်အစိုးရကိုအတိအမှတ်မပြုဖို့တိုက်တွန်းတဲ့အကြောင်းနော်ခေဆတ်ထွေကအခုလိုဆက်ပြောပါတယ်
နိုင်ငံတကာနဲ့တွေ့ဆုံပြီးတော့မှဒီအစိုးရတွေကိုကျမတို့ကအကြမ်းဖက်ဆဲအုပ်စုကိုအတိမတ်မပြုဖို့ကိစ္စတွေပြီးတဲ့အခါကျရင်ဒီလေချောင်းတိုက်ခတ်မှုတွေဆက်မဖြစ်ဖို့ဒီဆဲအုပ်စုကြီးနဲ့စီးပွားရေးလုပ်နေတဲ့ကိစ္စတွေရပ်တန့်ဖို့ကိစ္စတွေအပြင်ကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတကယ်လိုအပ်နေတဲ့ပြည်သူတွေစီချီချီမီမီနဲ့ချီချီရော်ရော်ရောက်ရှိနိုင်ဖို့အတွက်ကိုကျမတို့အများကြီးလှုပ်ဆောင်နေတာလည်းဖြစ်တယ
်ဆရာနာသိန်းကာလာမှာအစိုးရဆောင်လူခွင့်ရေးချိုးဖောက်မှုတွေလူသားမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုနိုင်ငံတော်လူမျိုးပေါင်းစုံကအမျိုးသမီးတွေခါစီရင်ဆိုင်နေရတယ်လို့သူကစက်ပြောပါတယ်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာအမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့တန်းအမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ
်ပဋိပက္ခတွေကြားမှာအမျိုးသမီးကတာဂက်တစ်ခုအနေနဲ့ဟိုခံနေရတယ်ဆိုတော့ပြောလို့ရတာပေါ့နော်တခြားပဋိပက္ခเจ้าမှာပဲပြောပြောခဏပြောတဲ့လိမ်မိုင်းဆိုင်နေတာဒီမှာမျိုးတွေမှာပဲပြောပြောအများဆုံးကခံနေရတယ်အမျိုးသမီးတွေဖြစ်ကြတယ်အမျိုးသမီးတွေအတွက်ကဟိုလုံခြုံမှုကင်းမဲ့နေတဲ့ပုံစံမျိုးတွေလည်းပြောလို့ရမှာပေါ့နော်ဟိုဘယ်မှာပဲနေနေတဲ့အရာပဲချစ်ချစ်အမျိုးသမီးတွေကအများဆုံးပြန်ခံရတဲ့အနေအထားမှာရှိနေတဲ့အခါကျတော့ဟိုလုံခြုံမှုမရှိဘူးအချိန်လုံးဆိုရင်ကြောက်လန့်နေရတယ်စိတ်တွေများနေတာတွေ့ရပေါ့နော်ဒီအမျိုးသမီးတွေနေတဲ့အပြင်မှာအဲ့ဒီလေပဲနေရာမှာပဲရောက်ရောက်တာလုံချုံမှုလုံးဝပြည့်မဲ့နေတယ်လို့တော့အကောင်းဆုံးကတော့ဒီပြည်သူလူထုရှိတဲ့ဒေသတွေအဲ့ဒီနေရာမှာမပိုက်ခိုက်ဖို့ကအရေးကြီးရပါတော့
စီရေးပဋိပက္ခတွေကြအမျိုးသမီးတွေကလေးတကယ်နဲ့အသက်အရွယ်ကြီးရင်သူတွေမှာအများဆုံးဓာတ်ရိုက်ထိခိုက်ခံစားနေရပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဒီအပေါ်မှာဖိအားပေးအရေးယူဖို့လိုအပ်တယ်လို့အမျိုးသမီးအဖွဲ့ကထောက်ပြနေကြတာဖြစ်ပါတယ် နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အဆက်အလက်တွေအရလည်းအောက်တိုဘာလအတွင်းနိုင်ငံတော်ဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးက12ဦးအထိရှိနေပါတယ
်။အလိမ့်မှာပြောပြသွားတာပါ။ VOA မြန်မာပိုင်းကနေဒီနေ့ကိုဓာတ်ရိုက်ထုတ်လွှင့်တာအချိန်2ချိန်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိဓာတ်ရိုက်ထုတ်လွှင့်တယ်လို့အခုဒီမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်မှာလဲကျမတို့ဝါရှင်တန် DC ကနေပြီးတော့သတင်းတွေကိုဓာတ်ရိုက်တင်ဆက်နေပါတယ်။ဒီအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။ဒီကနေ့အတွက်တော့ကျမတို့ဒီအမေရိကန်ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ဒီသုံးသက်ချက်ဒီဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ခဲ့တဲ့အတွက်အေဒီတာဆွေးနွေးခန်းအစီအစဉ်ကိုတော့ကျမတို့ဒီတပတ်မှာတင်ဆက်နိုင်ခြင်းမရှိတဲ့အတွက်တောင်းပန်ပါတယ်အခုတော့ဂျန်စီမျိုးဆက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုမှာမနေ့ကပြုလုပ်ခဲ့တဲ့သမရရွေးကောက်ပွဲမှာဂျန်စီတွေရဲ့သဘောထားတချို့ကိုဒီတပတ်အစီအစဉ်မှာကြည့်ကြရမှာဖြစ်ပါတယ်မက်ခင်လေးကတင်ဆက်ထားပါတယ်ရှင
် Hey ဂျန်စီတို့တစ်ချင်ရောက်ပြန်ပြီနော
် Our first mock voter yeah!
ဂျန်စီတို့ကြီးအခုကြားခဲ့ကြရတာကမကြခင်ရပ်ပိုင်းတွင်မှာလုပ်မဲ့အမေရိကန်ရွေးကောက်ပွဲအတွက် Maryland တီနယ် Rock Bay မှာရှိတဲ့ Montgomery College ကကျောင်းသားလေးတွေကိုတကယ့်မဲယုံနဲ့ပုံစံတူမဲယုံလုပ်ပြီးတော့မဲပေးတာကိုလေ့ကျင့်ပေးတာကိုတွေ့ခဲ့ကြရတာเนาะအမေရိကန်နိုင်ငံမှာကနိုင်ငံသားတိုင်းရဲ့တာဝန်မှာခေါင်းဆောင်ကိုမဲပေးရမယ်ဆိုတဲ့ဟာပါတယ်လीအဲ့တော့သူတို့ငငယ်လေးတွေကနေပြီးတော့ဘယ်လိုမဲပေးရမယ်ဆိုတာကိုလေ့ကျင့်ပေးချကြတာပေါ့အဲ့တော့ဒီတစ်ပတ်ဂျန်စီစီစဉ်မှာမကြခင်လုပ်မဲ့အမေရိကန်ရွေးကောက်ပွဲအတွက်လူငယ်တွေဘလို့မဲပေးကြမယ်သူတို့ရဲ့သဘောထားတွေကဘလို့ရှိတယ်ဆိုတာကိုပြောပြပေးပါမယ်နော်ပထမဆုံးတော့မြန်မာအမေရိကန်လူငယ်လေးရဲ့ဒီရွေးကောက်ပွဲပေါ်မှာထားတဲ့သူ့ရဲ့သဘောထားကိုနားထောင်ကြည့်ပါဦ
းကျွန်တော်ကဟိုဒီကယ်လီဖိုးနီးယားမှာနေထိုင်တာလည်းဖြစ်တော့အာဒီဟိုထိတ်တီးကနေပြီးတော့တမနာတွေကခမာဟဲရစ်ဘေးမလားဒေါ်နယ်ထရန့်ဘေးမလားဆိုတော့ကျွန်တော်ရဲ့ဖိုကကျွန်တော်အရေးတော့သိမှာပါဦးခင်ဗျအာဒီကယ်လီဖိုးနီးယားကတော့ဟိုပို့ပြီးတော့ဒီမိုကရက်လင်းဖြစ်တဲ့Oh, state ဖြစ်တော့ Oh, Kamala Harris က Electoral College Board ရမယ် Electoral College Board ကိုရမယ်ဆိုတာသိနေတော့ Oh, ကျွန်တော် research လုပ်ရင်ဒီ local community က Oh, judge တွေဒီ county council တွေမှာဘယ်သူထိုင်မယ်အဲ့လိုမျိုးတွေပို့ပြီးတော့ research လုပ်ပြီးတော့မဲပေးပြတာများတယ်ပြီးတော့အဲ့ဒီ local community ဒီ city မှာဘယ်လိုမျိုး policy တွေအသစ်ပြောင်းနေအဲ့ဒါကိုဟိုဟုတ်ဒီယူဒီဇိုင်းနဲ့လေ့လာပြီးတော့ဘယ်အားပို့ပြီးတော့ community တွေကဖွံ့ဖြိုးပေးမယ်အာရှိလဲဆိုတာကိုလေ့လာပြီးတော့မဲပေးတာတော့ဘာလို့ရှိရခင်ဗျာ
ကဲအခုတော့ Montgomery College ကဒီအစမ်းလေ့ကျင့်တဲ့မဲယုံမှာမဲပေးခဲ့ကြတဲ့လူငယ်လေးတွေအတန်ကိုလည်းနားထောင်ကြည့်ပါ
ပထမဆုံးမေးပေးခွင့်ရတဲ့သူတယောက်အနေနဲ့ဘယ်လိုခံစားရသလဲဆိုတာကိုသိချင်တာပါပြီးတော့ဒါကလည်းကျွန်တော်တို့ပထမဆုံးမေးပေးရတာဆိုတော့လေဘယ်လိုလှုပ်ထုံးလှုပ်နီးတွေနဲ့မေးပေးရသလဲဆိုတာကိုသိချင်တာဗျာ
Going to be a very special time. It's going to be America's new golden age. We're going to make it a golden age. It seems impossible, doesn't it?
နိုင်ငံရဲ့စီးပွားရေးလူမှုရေးသဘာဝပတ်ဝန်းကျင်နဲ့မဲဆွေစီယုံနဲ့အချက်အလက်ဒီပေါ်မှာလူငယ်တွေရဲ့သဘောထားရောဘယ်လိုရှိနေလဲ?
ဥပမာလူနိုင်ငံကိုပို့ပြီးတော့အားပေးတဲ့အတွက်ကြောင့်ဟိုအစိုးရကနေပြီးတော့ကျွန်တော်တို့အပေါ်ရှင်မလုပ်ရဘူးအပေါ်ရှင်လုပ်ရမယ်အဲ့လိုမျိုးအားပေးတာကျွန်တော်မကြိုက်ဘူးခြား immigration policy နဲ့ပြောရမယ်ဆိုတော့ legal immigration ဘက်ကိုပို့ပြီးတော့အားပေးတယ် America နေပြီးတော့ဟိုဆိုအခွန်အရေးတွေနဲ့ဒီလိုစစ်ပြစ်နေတဲ့အချိန်မှာ Ukraine ဘက်ကို America နေပြီးတော့ဟိုဆိုအခွန်အရေးတွေနဲ့ကရေချီပြီးတော့ဒေါ်လာကရေချီပြီးတော့ထောက်ပံ့တာတွေပဲရှိတယ်အမ်အခုလက်နက်တွေပိုင်းနဲ့လည်းထောက်ပံ့တာရှိတယ်အဲ့လိုမျိုးလို့တော့ဟိုဒီကျွန်တော်တို့အမေရိကန်နိုင်ငံပြည်သူပြည်သားတွေမှာအဟိုအခွန်အရေးရနေပြီးတော့ဟိုဆုံးရှုံးနေလို့ကျွန်တော်ခံစားရတယ်ဒီအလိုအခွန်အရေးတွေကိုဒီလိုမျိုးပို့မဲ့အစားဒီနိုင်ငံရဲ့ဟိုလက်မဆက်သွယ်ရေးတို့အကလေးတွေရဲ့ပညာရေးတို့အပို့ပြီးတော့ invest လုပ်တာကျွန်တော်ပို့ပြီးတော့ယုံကြည်ရဲ့
အဲ့ချက်ပြင်းဈေးတွေကုန်စည်လုံးတဲ့ဓာတ်ဆီဈေးတွေတစ်ချိန်လို့တက်နေတော့လူတွေကဘလို့တက်နိုင်တော့ပါလဲဘလို့လုံးပြီးမိသားစုတစုကိုတီးဆောက်နိုင်တော့ပါလဲ
ရာသီဥတုထုတ်ပြန်ပြောင်းလဲတာနဲ့မျိုးပွားမှုဆိုင်ရာပြဿနာတွေကအရေးကြီးတယ်လို့ထင်ပါတယ
်လူငယ်တွေအနေနဲ့တခုလာမဲ့ရွေးကောက်ပွဲမှာဘာကြောင့်မို့လို့မဲပေးတဲ့နေဆိုတဲ့ပေါ်သူတို့ရဲ့အမြင်တွေကရော
နိုင်ငံသားတွေအားလုံးအတွက်ကမ္ဘာမှာအမေရိကန်ရဲ့အခန်းကဏ္ဍကအရေးကြီးတယ်လေအထူးသဖြင့်ကျွန်တော်တို့လိုအခုမှမဲစာပေးသူတွေအတွက်ပေါ့
လူငယ်တယောက်အနေနဲ့ပြောရမယ်ဆိုရင်တော့အမေကတော့ပေးဦးပေးတဲ့နယ်လို့ကျွန်တော်ထင်တယ်အာဒါပေမဲ့ အခက်အခဲမျိုးမျိုးကြောင့်ဟိုတစ်ခါနေမပေးမိတာပဲလည်းရှိရဆိုတော့အဲ့ဒါလည်းလည်းနားလဲတယ်ဟိုလူငယ်ဆိုတော့တအားကြီးလဲနိုင်ငံရေးကိုစိတ်ဝင်စားရပါတယ်ရှိရဆိုတော့အဲ့လိုမျိုးဟိုတအားလေးလာမှုမရှိပဲနဲ့ပေးမိရဆိုရင်တော့မှားမှားမျိုးမျိုးပေးမိရပါတယ်ရှိရအဲ့ဒါပို့ပြီးတော့စိုးရတော့เนาะအဲ့တော့ဟိုနိုင်ငံအမဲပေးခြင်းဟိုကောင်းကောင်းမှုလေးလာပြီးတော့ပေးတာတော့ပို့ပြီးတော့ထိရောက်တယ်လို့ယူဆတယ်အဲဒါမဲ့လူငယ်အနေနဲ့ပြောရရင်တော့ဟိုအခုဟို primary aid ဟိုဟိုတာမနာတွေကိုဟိုမဲပေးရင်တော့ပေးပြောင်းပေးပါတော့အာလို့တော့နှုတ်ဆော်ချင်တယ်အခု swing state မှာရှိနေတဲ့လူတွေဆိုရင်တော့ပို့ပြီးတော့အားပေးချင်တာပေါ့เนาะဘာဖြစ်လို့ဆိုတော့သူတို့ရဲ့ဟိုဟို folk ကတာမနာတွေဟိုမဲပေးမယ်ဆိုရင်ပို့ပြီးတော့ထိရောက်တယ်လို့တော့ဟိုယူဆတယ်အဲ့တော့ဟိုဘယ်ဘက်ကိုမဲပေးပေးဟိုသွားပြီးတော့မဲပေးပါလို့တော့နှုတ်ဆော်ချင်တယ်
ကဲဂျန်စီတို့ရေမကြခင်ရပိုင်းတွင်းမှာပဲရွေးကောက်ပွဲရလို့တော့မှာဆိုတော့တန်း40ကျော်ရှိတဲ့ American ဂျန်စီတွေရဲ့မဲရီယာလည်းအဆုံးဖြတ်တစ်ခုဖြစ်လာနိုင်တာမို့လို့ဘလို့ရလက်တွေရလာမလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်ကြပါဦးနော
်ဒါကတော့မက်ခင်လေးအဖက်ဆင်တင်ဆက်နေတဲ့ဂျန်စီစီစဉ်ပါရှင်ဒီစီစဉ်ကိုကျမတို့ဒီVOA မြန်မာပိုင်းရဲ့ဒီရုပ်သံအစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့အားကစားကဏ္ဍကိုကြည့်ကြရအောင်ပါ2024ခုနှစ်အတွက် Golden Food ရွှေခြေတောက်ပိုင်ရှင်ဆုကိုတော့ Argentina တိုက်စစ်မှုနဲ့ဂျပန်အမျိုးသမီးအသင်းကောင်းဆောင်တို့ရသွားပါတယ်။ပီရူးနိုင်ငံကဘောလုံးပွဲတစ်ခုမှာတော့မိုးကြိုးပစ်တာကြောင့်ကစားသမားတစ်ယောက်သေဆုံးသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
2024ခုနှစ်အတွက် Golden Foot ရွှေခြေတောက်ပိုင်ရှင်ဆုကိုရော Argentina နဲ့ Inter Milan တိုက်စစ်မှု Lautaro Martinez နဲ့ဂျပန်အမျိုးသမီးဘောလုံးအသင်းခေါင်းဆောင် Sakai Kumagai တို့ရရှိသွားခဲ့ပါတယ်။ဒီ Golden Foot ရွှေခြေတောက်ပိုင်ရှင်ဆုကိုရောအသက်28နှစ်နဲ့အထက်ကစားသမားတွေကိုပဲပေးတာဖြစ်ပြီးတော့ပြည်နယ်နိုင်ငံ Monaco မြို့မှာပြီးခဲ့တဲ့ဇာတာရင်းနေ့ကအကြီးမြင့်ခဲ့ပါတယ်။ဒီနေ့မှာတော့ Argentina တိုက်စစ်မှု Lautaro Martinez လူကိုယ်တိုင်တက်ရောက်ယူနိုင်ခဲ့ခြင်းမရှိပဲဂျပန်မျိုးသမီးအသင်းကောင်းဆောင်စကိုင်းကူမာဂိုင်ပဲတက်ရောက်ယူခဲ့ပါတယ်။ဒီစုရဲ့ထူးခြားချက်ကတော့ကစားသမားတယောက်အနေနဲ့တခြားစုတွေလိုမျိုးအချိန်ချင်းရောက်ွယ်မရှိပဲတသက်မှာတစ်ချိန်သာရရှိခွင့်ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့အာဆနယ်အသင်းရဲ့အောက်သားဒါရိုက်တာအီဒူဟာသူ့ရဲ့ယာရုကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အီဒူဟာ2019ခုနှစ်မှာအာဆနယ်အသင်းရဲ့မစ္စတာဒါရိုက်တာဖြစ်တာဝန်ယူခဲ့ပြီး2022မှာတော့အောက်စားဒါရိုက်တာဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်။ဤသူကတော့အခုလိုအသင်းကနေနှုတ်ထွက်ဖို့ဆုံးဖြတ်ရတာဟာသူ့အတွက်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ပိနေငံဘက်ကလာလီဂါဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းလန်စီယာမြို့မှာရုတ်တရက်ရေကြီးမှုတွေအတွက်သေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချက်ထိမ့်မှတ်ဖြစ်တဲ့ဘောလုံးပွဲတွေမစခင်မှာ10မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ပိနေငံအရှိဘတ်ချန်းကဗလန်စီယာမြို့မှာရေကြီးမှုကြောင့်အခုဆိုရင်သေဆုံးသူဦးရေဟာ200ကျော်သားခဲ့ပြီဖြစ်ပါတယ်။ရေကြီးမှုကြောင့်ကားတွေအိမ်တွေအများပြားရေထဲမျောပါနစ်မြုပ်ပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ရုတ်တရက်ရေကြီးမှုတွေအတွက်သေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချက်ထိမ့်မှတ်ဖြစ်တဲ့ဘောလုံးပွဲတွေမစခင်မှာ10မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ရေကြီးမှုတွေကြောင့်ကားတွေအိမ်တွေအများပြားရေထဲမျောပါနစ်မြုပ်ပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒါကြောင့်ဗလန်စီယာတင်းနဲ့ရီယယ်မက်ဒရစ်တင်းတို့ကစားမဲ့လာလီဂါပွဲပါဝင်အိမ်ဒေသမှကစားမဲ့ပွဲစဉ်တွေကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။ရေပဲစဉ်ပြည်သူတွေအတွက်စပိန်ဆိုးရပါဝင်နိုင်ငံတော်ဝန်ကအကူအညီတွေပေးခဲ့ကြပြီးအက်တလတီကိုမက်ဒရစ်အသင်းရဲ့နီးပြဒီယေဂိုစီမီယိုဒီကတော့စပိန်ပြည်သူတွေရဲ့တုံ့ပြန်မှုတွေကတော့မယုံနိုင်တော့အောင်ပါပဲဆိုပြီးတော့ချီးကျူးလိုက်ပါတယ်
။ Bueno, de eso no tengo ninguna duda que el pueblo español ha respondido increíblemente a
အခုလိုမျိုးတကယ်ကိုဝမ်းနည်းစရာကောင်းတဲ့အခြေအနေအပေါ်စပိန်ပြည်သူတွေရဲ့တုံ့ပြန်မှုကတော့မယုံနိုင်လောက်အောင်ပါပဲ။ကွင်းထဲမှာဝမ်းနည်းခြင်းအထိတ်အမှတ်တစ်မိနစ်ငြိမ်သက်ခဲ့ရတဲ့အချိန်ကတကယ်ကိုဝမ်းနည်းပြီးတော့စိတ်ထိခိုက်ရပါတယ်။ဖြစ်သွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်တို့တကယ်ကိုဝမ်းနည်းကြေကွဲရပါတယ
်။ဘာစီလိုနာကစားသမား Ferran Torres ကတော့ဒီလိုအခြေအနေမျိုးမှာကစားဖို့အရာမရှိတာကြောင့်မျိုးကံပြိုင်ပွဲဖြစ်တဲ့ SNU နဲ့ပွဲမှာဝယ်မကစားခဲ့သလိုပွဲကိုကြီးဖို့တော့အားမရှိခဲ့ဘူးဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်။ Torres ဘက်ကအဲ့လိုဖြစ်တာကိုသူ့အနေနဲ့အပြည့်ဝနားလည်ကြောင်း Barcelona နီးပြ Hansi Flick ကလည်းပြောပါတယ်။ SNU နီးပြ Manolo Gonzalez ကတော့ဒီလိုအခြေအနေမျိုးမှာပွဲတွေကိုမကံမဲ့ရွှေ့ဆိုင်းတင်တယ်ဆိုပြီးတော့ပြောပါတယ်။ Real Madrid အသင်းဟာအခုသတင်းပတ်တွင်းမှာ Champions League မှာ AC Milan နဲ့ကစားမှာဖြစ်ပြီးတော့ Real နီးပြ Ancelotti ကတော့အခုလိုအခြေအနေမျိုးမှာစပိန်နိုင်ငံလုံးကတခြားနေရာတွေမှာလည်း
ဘောလုံးပွဲတွေကစားနေတာအဓိပ္ပာယ်မရှိဘဲပွဲတွေကိုမကစားသင့်ဘူးဆိုပြီးတော့ပြောလိုက်ပါတယ
် Yo lo que pienso es que el fútbol es una fiesta como tú puedes celebrar y hacer fiesta cuando
ဘောလုံးပွဲဆိုတာကပါတီပွဲလိုပါခင်ဗျားရဲ့ခင်ဗျားမိသားစုရဲ့ပြီးတော့ကျန်တဲ့သူတွေအားလုံးအဆင်ပြေပျော်ရွှင်နေတဲ့အချိန်မှာပျော်ရွှင်စွာဆင်နွှဲနိုင်ပါတယ်ဒါပေမဲ့လူတွေအဆင်မပြေဖြစ်နေတဲ့အချိန်မှာပါတီမလုပ်သင့်ပါဘူးလန်စီယာမှာရည်ကြီးပြီးတဲ့နောက်မှာတော့ဘောလုံးဆိုတာကအရေးကြီးဆုံးမဟုတ်တော့တဲ့အတွက်ဘောလုံးပွဲတွေကိုရပ်တင်ပါလေ။ဒါပေမဲ့ကျွန်တော်တို့ကဒါကိုဆုံးဖြတ်နိုင်တဲ့သူတွေမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကညွှန်ကြားတဲ့အတိုင်းလုပ်ရတာပါ ။ Real Madrid အသင်းကတော့ရေပေးတင်ပြည်သူတွေအတွက် Euro 1000အကူအညီပေးထားပါတယ်ခင်ဗျာ။ Brazil နောက်တဲ့လူပါဆယ်လိုဟာ Fluminense အသင်းနဲ့လမ်းခွဲလိုက်ပါပြီ။ Real Madrid ကစားသမောင်းဖြစ်တဲ့ Marcelo ဟာ Brazil ပထမတဲ့က Fluminense အသင်းမှာစကားနေတာဖြစ်ပြီးတော့အခုခါမှာတော့နှစ်ဖက်သဘောတူညီမှုနဲ့အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ Fluminense အသင်းကစနေနေ့မှာပြောပါရယ်။ဘာကြောင့်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူး။ဒါပေမဲ့လည်းအသင်းရဲ့နှီးပြားနဲ့အဆင်မပြေတာကြောင့်ဖြစ်နိုင်တယ်လို့လည်းသုံးသပ်နေကြပါရယ်။ဒီကတော့ကြာနေက Grammyo နဲ့ပွဲမှာသူကိုလူစားလဲဖို့လုပ်နေချိန်မှာ Marcelo နဲ့နီးပြကြအဆင်မပြေဖြစ်ပြီးတော့နီးပြက Marcelo ကိုဝင်မကစားခိုင်းတော့ပဲအရန်ခုန်ထဲမှာပြန်ပြီးတော့ထိုင်ခိုင်းခဲ့ပါတယ်။မနန်းဆက်ကတော့ Marcelo ကိုထက်ကစားဖို့လုပ်နေချိန်မှာသူမကြိုက်တာတစ်ခုကြားလိုက်တာကြောင့်သူ့အနေနဲ့စိတ်ပြောင်းသွားပြီးဝင်မကစားခိုင်းပဲနေလိုက်တာဖြစ်တယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အဲဒီကနေအခုနောက်ဆုံးမှာအသင်းနဲ့သူနဲ့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲဖို့အထိဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။တောင်အမေရိကဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ပြည်ဦးနိုင်ငံကဘောလုံးပွဲတစ်ခုမှာမိုးကြိုးပြစ်တာကြောင့်သာသမာတယောက်သေဆုံးသွားခဲ့ပါတယ်။ပြည်ဦးနိုင်ငံဟွန်ကာယိုမြို့မှာနိုမာ3ရက်နေ့ကကစားခဲ့တဲ့အမတ်ပေးပြိုင်ပွဲမှာမိုးကြိုးပြစ်တာကြောင့်ဖမီလီယာချုပ်ကအသင်းကကစားသမားတယောက်မိုးကြိုးထိမှန်သေဆုံးသွားခဲ့ပြီးတော့ကွင်းထဲမှာရှိတဲ့နောက်ထပ်ကစားသမား4ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြည်ဦးနိုင်ငံပိုင်အဒီးညာသတင်းကထုတ်ပြန်ပါတယ်။ရုတ်တရက်ရာသီဥဆိုးပြီးတော့မိုးကြိုးတွေပြစ်နေတာကြောင့်ပွဲကိုရပ်ပြီးတော့ကစားသမားတွေလည်းကွင်းထဲကထွက်ဖို့လုံနေတဲ့အချိန်မှာအသက်39နှစ်အရွယ်ဟူဂိုဒယ်လာခရုစ်မေဇာဆိုတဲ့ကစားသမားကိုမိုးကြိုးထိမှန်ပြီးတော့သေဆုံးသွားခဲ့တာဖြစ်ပါတယ်။ဒဏ်ရာရတဲ့သူ၄ယောက်ကိုတော့အနီးအနားကဆေးရုံကိုပို့လိုက်ပြီးတော့ဒီထဲက၁ယောက်ကတော့ဒဏ်ရာပြင်းထန်တဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့နယူးယောက်မာရသွန်မှာတော့နယ်သာလန်နဲ့ကင်ညာအပြေးသမားတွေဘူဆွဲသွားခဲ့ပါတယ်။အမျိုးသားဘက်မှာတော့နယ်သာလန်နိုင်ငံကအဗီနာဂီယေက2022ခုနှစ်ကချန်ပီယံဖြစ်ခဲ့တဲ့ကန်ညာနိုင်ငံကအဗန်စ်ချေဘက်ကိုနောက်ဆုံးပန်းဝင်ကနီမီတာ400လို့မှကြော်တက်ပြီးတော့60ကအန္တရာယ်နဲ့အနိုင်ရသွားခဲ့ပါတယ်။တတိယနေရာကိုတော့ကန်ညာနိုင်ငံသားအယ်ဘတ်ကူရီယေကရသွားပါတယ်။မြို့သမီးဘက်မှာတော့ကန်ညာနိုင်ငံကရှီလာချက်ကီရီက2:24မိနစ်35စက္ကန့်နဲ့ပြေးပြီးတော့ဘုံဆွဲသွားခဲ့ပြီးတော့သူနဲ့တနိုင်ငံနေသားဖနစ်ကလက်ရှိချန်ပီယံဟယ်လန်အိုဘီရီကဒုတိယအသက်42နှစ်ရွယ် VVN တို့ကတတိယရောက်သွားခဲ့ပါတယ်။ညောက်မာရသမားအနိုင်ရတဲ့သူတွေကိုတော့တနင်္လာနေ့မှာညူယုံမြို့ရဲ့အထင်ကြီးအဆောက်အုံကြီးဖြစ်တဲ့ Empire State Building ကြီးပေါ်မှာဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါ။
အမေရိကန်ရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ဟာဒီမိုကရက်တစ်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုအနိုင်ရလိုက်တာကြောင့်သမ္မတသက်တမ်း၄နှစ်နောက်ထပ်တာဝန်ယူခွင့်ရမှာဖြစ်ပါတယ်။55ရောင်းမြောက်နဲ့48ရောင်းမြောက်သမ္မတအဖြစ်ရွေးချယ်ခဲ့ကြတဲ့အမေရိကန်ပြည်သူတွေကိုကျေးဇူးထူးတင်ပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရန့်ကရွေးကောက်ပွဲအနိုင်ရကြောင်းကြေညာတဲ့မိန့်ခွန်းနဲ့မှထည့်သွင်းပြောဆိုခဲ့ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေတက်ဝင်ယုံကြည်တဲ့ဒီမိုကရေစီစနစ်အားနည်းသွားအောင်ရုရှားအနေနဲ့အနောက်အရှက်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းရွေးကောက်ပွဲဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရသွားတဲ့အပေါ်ကပ္ပကောင်းဆောင်အသီးသီးကဝမ်းမြောက်ဂုဏ်ယူကြောင်းချီးကျူးစကားတွေပြောဆိုခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ယူကရိန်းသမ္မတ Volodymyr Zelensky ပြင်သစ်သမ္မတ Emmanuel Macron ၊ဗြိတိန်ဝန်ကြီးချုပ်၊ဩစတြေးလျဝန်ကြီးချုပ်တို့အပြင်တရုတ်အစိုးရတို့ကပါချီးကျူးအသိမှတ်အကုန်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံအပါအဝင်မလေးရှား၊အိန္ဒိယ၊အင်ဒိုနီးရှားနဲ့လာအို၊ဇင်ဘာဝေစတဲ့နိုင်ငံတွေရဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးဟာဘက်ပေါင်းစုံနှစ်ဖက်အကျိုးစီးပွားနဲ့စစ်မှန်တဲ့ဆက်ဆံရေးဖြစ်တယ်လို့အပြန်အလှန်လေးစားတဲ့အထောက်အကြားအာဏာပိုင်အကျိုးစီးပွားအခြေခံတယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြသွားတာပါ။အတန်ဖန်းအင်ဂျင်နီယာကတော့ Nelson Lope ဖြစ်ပါတယ်ရှင်။ဒီကနေ့ညအစီအစဉ်မူကအလိမ္မာပါ။ရုပ်သံအင်ဂျင်နီယာကတော့ Justin Thrake ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ဗုဒ္ဓဘူးနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုလိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.